ถ้าเราดำเนินจะเข้ามาอย่างมาเสร็จนะคุณเพราะจะได้เกิดเข้าตัวอย่างคนเสด็จที่นี่เราล้างการยินจองได้ธรรมยนต์เป็นสิ่งจะมาตุลอาทิตย์ยาวิยาธรรมะตัวเองข้างหน้าเวเราเนี่ยเนี่ยมีเจ้าสวรรค์มาเข้าเสด็จนี้พุทธะออกตัวอีกเนี่ยอมีมาเองเนี่ยตอนนี้เนี่ยมาปฏิบัติตอนนี้เนี่ยไปเนี่ยผิดๆเสียจนมาอยู่อัตติธรรมดาดานะธรรมดาดานะผิดๆพอจะอัตตอนันทยาโลเลละต้องตัดชินเตยาเดชนาတော့ရှင်ဘုရားသခင်ရှင်နာမြတ်တရားဤမဟာဒုဏ္ဏကိုအာယုံပြုတာတိจุမဆရာတော်ဝန္ဒနာပနာမအာတိတဂါထာကိုယူဆူပူဇော်ခြင်းဖြင့်ဒီနေ့ညဓမ္မပဒင်ခန္ဓာကိုစတင်ကြရအောင်ယောကမဂောတိဟိလိယမမေယံကာရံကရုဏောတိတောကရာတိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကတတတယောနာချောဝိနိယမြာစွာတတဝါဤခြံသာစီပွားလွလတောင်းတဘုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကာကောတိဤတိဂေကရာအရင်အတွက်သင်္ချာတို့ဖြင့်တော်လည်းအပေမယံဤတွင်တိုင်းတာခေါ်ပြခြင်းဟာမစွမ်းနိုင်ပါသောကာလံလေးနေချင်းသိနေတော်ရှိကြသောကာလတန်လုံးလောကဟိတယတနာလောကဤအကျိုးစီးပွားအလုံးကအတိတုကရာဤဥစ္စာတဲ့ချင်းလက်အင်္ဂါမိတ္တကြီးမာတမိတာနေတ္တာဇနီစွမြင်ဤဟုကျေတိထဝေငါးပဲအစုလုံးခဲသောဘုရုဟုကရဏောဘုရားရှင်ယံဤတန်ကျုပ်ကိုအတုတော်မူရသည်ဖြစ်၍ခေရမေချင်းပြတ်လုံးအတ္တဆုံးလည်းတလုံးစေဝံကိုရောဤပြမခြင်းသို့ကတောဝကရဏစီခံများစွာရောက်တော်မူခဲ့ရရှာ၏မဟာကရုဏီကသတ္တဝါများယဝသားကဲ့သို့တနာချစ်ခင်မဟာကရုဏာအရှင်ဖြစ်တော်မူသောဒါနနာဒတဝိဒယာများစွာသတ္တဝါဤခြံသာစီပါလွလတောင်းတကိုပေါင်းခါသဖြင့်နာထမြညာထုရှင်တော်မြတ်ဘုရားအားဓမ္မယုတိပြောင်းပြောင်းမှန်ကိုလျော့၍ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသိဖြစ်ပါစေတည်းလူဆိုတာယုံနဲ့တရားပေါင်းစပ်ထားတဲ့အရာဖြစ်တာမဟုတ်ယုံရဲ့အကြောင်းကိုလေ့လာသုံးသပ်ကြည့်တဲ့နောက်မှာနာမ်လို့ခေါ်တဲ့သဘာဝတရားရဲ့သဘာဝအခြေအနေများကိုလေ့လာသုံးသပ်ဖို့လိုအပ်တယ်နာမ်ဆိုတဲ့စကားလုံးမှာပါဠိနာမဆိုတဲ့ဝဟာရကိုမြန်မာလိုပြုထားတာဖြစ်တယ်အတိတ်တွေကအာယုံရှိရာတို့ညွတ်ကိုင်းခြင်းတဲ့အတိတ်တွေရှိအာယုံဘက်ကိုဥလဲ့ပြီးတော့နေတတ်တယ်ဒါကြောင့်မလို့နာမဆိုတဲ့အမည်ပြည့်ညတ်တင်ပြီးတော့ဒီသဘာဝတရားတွေကိုပေါ်ထားတာနာမနာမလို့ဆိုတဲ့ဒီစကားလုံးကိုအင်္ဂလိပ်လိုပြန်လို့ရှင်တော့ mind လို့ပြန်လိုက်လို့ရှင်တမအပြည့်ချုပ်ငုံမိမယ်လို့ဆိုနိုင်ပါတယ် mind and body ပေါ့ယုတ်ကလာလို့ဒီကို body လို့ပြန်ပြီးတော့အသိစိတ်ကို mind လို့ပြောမယ်ဆိုလို့ရှင်ဒီကနေ့ကမှအသုံးပြုနေတဲ့ mind body ဆိုတာချုပ်ပြီးငုံမိပြီးတော့သွားမယ်သို့သော်မိုင်းလို့ဆိုတဲ့အရာမှာဘ ุระเนี่ยสอนนั่นเดียวจะไปรอเขาทานนามาดูสุเรหะกูเขาเสียใจเขามาเสียใจเสียใจเสียใจนั่นเดียวเขา
ตลอด
สิ่งสุราราเนี่ยบาลีสิกาสิกตาสุเรสังโลกะดาวุติโลกุชาวีโรเสียดูยามาดูยุริกะต้องดูจาเลยบาลามปิยามเนี่ยสิกตาสิกดูดิลูบาลีสิกาโลกุเวยามาดูยุบีโรต้องมาเวนะชี้เข่งเรกะရှင်ယမလူကြီးတွေဒီမှာကိုသင်ကြားတဲ့အခါမှာစိတ်တဆိတ်လိုပဲလောလောကူကူတလုံးနဲ့မှတ်လို့မရအောင်ဒီကနေ့ကမြန်မာလူမျိုးတွေကစိတ်ဆိုတာကိုတော့သိနေကြပြီမြန်မာစကားလုံးလို့ဖြစ်နေပြီတို့တော့စိတ်ဆိုတာဘာရောလို့နေမဲ့ဆိုရင်တော့ပါဠိဝေါ်ဟာဖြစ်ပြီးအတွက်ကြောင့်ပါဠိအတိတ်တွေဖွင့်ဆိုခြင်းနဲ့ပဲမှတ်သားကြရမှာဖြစ်ပါ
မှန်ပါပါ
ပါဠိလေးရဲ့ဖွင့်ဆိုတာစိတ်ဆိုရဲစိတ်တဆိုရဲငူရဲစကားလုံးကိုဘယ်လိုလေးပဲဖွင့်လို့ဆိုရင်အာရမဏစိတ်တိတိတိစိတ်တံအာရမဏအာယုစိတ်တိတိဉာဏ်စိတ်တိတိဣတိကတမထောကြောင့်စိတ်တံစိတ်တမိအာယုကိုတိတ္တဉာဏ်စိတ်တိတ္တသောကြောင့်စိတ်ဆိုရကအာယုံကိုရယူတတ်တဲ့သဘောလေးကိုပြောတာ။ကဲဒီတော့စိတ်ချမ်းကိုသိကြလို့ရှင်။အာယုံဆိုတာဘာလဲဆိုတာလည်းသိဖို့ဘူးလား။နော်။
ဟုတ်ပါဘူးဗျာ။အ
ဲ့ဒီဒါတော့မပြောခင်နာမ်ချောင်းလေးကိုလည်းပြောမယ်ဆိုလို့ရှင်။နာမ်ဆိုတဲ့စကားလုံးနာမ်လို့ခေါ်ရတာဟာဒီစိတ်ရဲ့စေတသိက်ရဲ့အခုပေါင်းတာမှန်ပါဗျ
ာ
စိတ်ဆိုတာအာယုံကိုတည်တတ်တဲ့သဘောအာယုံကိုရယူတတ်တဲ့သဘောကိုစိတ်ဒါဖြင့်စေတသိက်ဆိုတာကျတော့ဘာကိုခေါ်ရလဲလို့ဆိုတော့စေတန်တိဘုံစေတသိကစိတ်ထဲမှာဖြစ်ပေါ်လာတဲ့အရာကိုစေတသိက်လို့ခေါ်တယ်ဟုတ်စိတ်မပါဝဲနဲ့စေတသိက်ဆိုတာဖြစ်လို့မရဘူးတရားကိုစေတသိက်ဘဝစေတသိက်ကံစေတသိက်နဲ့စပ်ပြီးမှဖြစ်လို့ရတဲ့သဘာဝတရားတွေလို့အဲဒီစိတ်စေတသိက်နဲ့ရပေါင်းစပ်ပြီးတော့နာမ်ဆိုတဲ့ဝါဟာရကိုသုံးတာဒါကြောင့်မို့ကပ္ပဌာန်းရိတ္တာတွေမှာပြောတယ်လေလူဆိုတာယုတ်နဲ့နာမ်နှစ်ပါးပဲရှိတယ်ယုတ်နဲ့နှစ်ပါးယုတ်နဲ့တစ်ပါးနဲ့ပြောကြတယ်ဟုတ်ကဲ့
မှန်ပါပါဗျာ
ယုတ်ဆိုတာကိုမနေ့ကရှင်းပြောခဲ့ပြီးပြီနှစ်ရက်ရှင်းဟောခဲ့ပြီးပြီနာမ်ဆိုတာဘာပါလိမ့်ဆိုရင်အာယုံကိုတိတတ်ယုတ်တတ်တယ်အဲတော့အာယုံကိုတိတတ်ယုတ်တတ်တဲ့အရာတွေကဘာတွေလို့ဆိုစိတ်နဲ့စေတသိက်အဝိဓမ္မာစိတ်ကို89မျိုးခွဲခြားထားတယ်အဲ့လိုလုံးများတဲ့စိတ်တွေငါဘယ်လိုမှတ်ရပါမလဲလို့မတွေးပါနဲ့နော်မှန
်ပါပ
ါဘုရားကမှရှိတဲ့စိတ်တွေကိုရသော်ဘုရားကအဝိဓမ္မာမှာခွဲခြားပြထားတာအခြေအနေတစ်ခုကိုကြည့်ပြီးတော့အမျိုးအစားပေါင်း89မျိုးလို့ဒီလိုခွဲထားတယ်ဟုတ်တယ
်မှန်ပါပ
ါစေတသိက်ကြတော့52မျိုးလို့ဒီလိုခွဲထားတယ်အဲ့ဒီစိတ်နဲ့စေတသိက်အသေးစိတ်တွေကိုဘုန်းကြီးတို့ခန္ဓာကိုယ်နဲ့တွေ့ရှိအောင်တစ်ခုစီတစ်ခုစီဘုန်းကြီးတို့လေ့လာဆရာမှာဖြစ်ပါတယ်နော
်မှန်ပါပါ
အခုလိုစိတ်စိရသိနှစ်ခုကိုပေါင်းပြီးတော့ဒီကနေ့နာမ်အကြောင်းကိုလေ့လာတာဖြစ်တော့နာမ်တရားတွေကဘယ်လိုဖြစ်လာပြီးတော့ဘယ်လိုပေါ်လာကြဘာကြောင့်ဖြစ်ပေါ်လာကြသလဲဆိုတာကိုလေ့လာသိရှိဖို့လိုအပ်တယ်။ဒီအကြောင်းကိုတော့ပရိသတ်လေ့လာကြပြီးယူဝါစတဲ့နာကလနာယေကြည်ကြီးကစပြီးတော့ကျော်ပေါင်းလာတဲ့ဖွဲ့စည်းလာကြတယ်။လူသားပြည်ပြည်ပြည်ဖြစ်လာလို့ဒီကနေ့ကိုရရှိထားတဲ့ခန္ဓာကိုယ်မှာဘာကြီးແລະຄວຊີຖ້າແລ້ວဆိုတာມື້ນີ້ອະເທີໃສ່ປ ્યો ຖ້າພີ້ຍຸດເຈົ້າຫມູ່ຈາພີ້ຈາເ
ນາະເ
ພິອະຄຸດີກະນີ້ນານສູ່ເຮົາຫມູ່ຊົມຫມູ່ປີ້ບໍ່ປ ્યો ແມ່ນນ້ໍາລາວເມຍິດທີ່25ຍະກາໄດ້ປີ້ບໍ່26ຍະນີ້ຈາໄສ່ເຈົ້າຫມູ່ເສດເດດເຈົ້າຫມູ່ເອີ້ອັນນີ້ກະປູປີ້ບໍ່ອະຍິດທີ່ບໍ່ປິດເລີຍໂລສູ່ດູລຽນນິດສິນຊົມတို့ရှောင်းသွားတာဆောင်ရည်နေကြတဲ့အခါမှာ ဟောဒီစိတ်စေတသိက်တွေရဲ့ဖြစ်ပေါ်လာတဲ့သွားအားတိုင်းလူတွေကလှူရှားသွားတာနေကြတာဖြစ်တော့ကိုယ်တန်တာမှာဖြစ်နေတဲ့အရာတွေကိုကိုသိဖို့မလိုဘူးလား
မှန်ပါဗျာအ
ေးသိလို့လားပေါ့အပြည့်ကင်းတဲ့သဘောလားအပြည့်မကင်းတဲ့သဘောလားကိုယ်စိတ်ထဲမှာဖြစ်တာတိုင်းပဲကောင်းတာဖြစ်တယ်လို့မကောင်းတာလည်းဖြစ်တယ်ဆိုတာတွေကိုအသေးစိတ်လေ့လာပြီးဒါဖြင့်မကောင်းတာတွေဖြစ်လာလို့ရှင်ဘယ်လိုတားဆီးရမလဲကောင်းတာတွေဖြစ်လာလို့ရှင်ထပ်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာဒါတွေသိတဲ့သိတတ်တဲ့အားဒီပဲပေါ့နော
်မှန်လားပါဗျာ
ဒီတဘာဝတရားတွေအားလုံးဟာအပြီးတော့ခွန်ကြမ်းပါဘုရားဟောတာတွေလို့ဆိုတာစာအုပ်ထဲကတွေးပြီးတော့ကြည့်ရတဲ့ဟာတွေမဟုတ်ဘူးကိုယ်တဏ္ဍာမှာရှိတဲ့တွေကိုဟောထားတယ်ရှိနေတာနဲ့ရှိနိုင်တာဒီနှမျိုးတော့ရှိတာပေါ့နော
်မှန်လားပါဗျာ
ခန္ဓာကိုယ်ထဲမှာရှိနေတဲ့အရာနဲ့ရှိနိုင်တာတွေကိုမြတ်စွာဘုရားကခွဲပြီးတော့ဟောကြားတာတယ်ဒီဉာဏ်တရားတွေကိုလေ့လာကြည့်လိုက်တယ်ဆိုလို့ရှိရင်ယုံမြင်တဲ့ခုပေါင်းဆက်ပြီးတော့တို့ရဲ့ဘဝတစ်ခုတို့ရထားတဲ့ခန္ဓာကိုယ်မှာယုံနဲ့တရားပေါင်းဆက်ထားတဲ့အရာလားဖြစ်တယ်။ခန္ဓာ၅ပါးနဲ့ပြောမယ်ဆိုရင်ရူပခန္ဓာတဲ့ရုပ်ခန္ဓာဒါအကြောင်းနှစ်ရက်တိတိအချင်းချုပ်ပြီးတော့ဟောခဲ့တယ်နော်
ဘုရားပါဘုရား
အခုနာအကြောင်းကိုပြောနေလို့ရှိရင်ခန္ဓာနဲ့ပြောမယ်ဆိုလို့ရှိရင်ဝေဒနာခန္ဓာတို့အတင်ညက်ခန္ဓာတို့သင်္ခါရခန္ဓာတို့ဝိညာဉ်ခန္ဓာတို့ဒီခန္ဓာ၄မျိုးအကြောင်းကိုခေါ်ရမှာပဲ
။မှန်ပါပါ့
။အဲဒီခန္ဓာ၄မျိုးပေါင်းစပ်လိုက်တဲ့အခါကျတော့အချင်းချုပ်ခေါ်လိုက်ရင်နာလို့ပြောတာနော်
။မှန်ပါပါ့ဗျာ
။အဲ့တော့ခံစားရတဲ့နာမဲမှတ်သားရတဲ့နာမဲစိတ်ထဲမှာဖြစ်နေတဲ့စိတ်ရဲ့ခံစားမှုတွေစိတ်ထဲကမှတ်သားမှုတွေစိတ်ထဲကလှုပ်ဆော်မှုတွေစိတ်ထဲကသိရှိနေမှုတွေအရာခတ်သိမ်းတာခန္ဓာနဲ့ပြောမယ်ဆိုရင်ဒီ၄မျိုးကိုနာလို့ပြောရမှာ။မှန်ပါပါ့
။
ဒါဖြင့်ယုတ်ကန္နာကိုရှိနေတာကိုလူတိုင်းသိနေကြပြီ။မိခင်ရဲ့ဝန်တို့မှာကလလယေကြီးကစလာတဲ့ဒီယုတ်တရားတွေဟာကုသတ္တမှာဂရိအထိဆက်လက်ဖြစ်ပေါ်နေတယ်ဆိုတာအားလုံးသိနိုင်ကြ၊တွေ့နိုင်ကြ၊မြင်နိုင်ကြ။ကဲဒီကနေ့လေ့လာရမှာအခုနာလို့ပြောတဲ့စိတ်နဲ့ဆွေတဲ့သိလေးဟာဒီနှစ်ခုကလည်းဘယ်တော့မှခွဲလို့မရအောင်တွဲနေတဲ့အရာနှစ်ခုပဲ
။
ဆရာဆရာစိတ်တွေပေါ်တိုင်းပေါ်တိုင်းဆရာဆရာစီတဲ့သိတဲ့နေ။သူကလည်း group လိုက် group လိုက်အစုလိုက်အစုလိုက်ဖြစ်နေတာ။တခုတည်းပြောလို့မှမဖြစ်ဘူးနော်။မှန
်ပါပါဗျာ
။လူတွေကစိတ်ဆိုးရဲလို့ပြောလို့ရှိရင်တခုတည်းလို့ထင်တာ။မဟုတ်ဘူးတခုရဲမဟုတ်။စိတ်ဆိုးရဲဆိုတဲ့စိတ်မှာတဘောတရားပေါင်းအနည်းဆုံး22မျိုးရှိတယ်နော်မှန်ပ
ါပါဗျာ
တခုတည်းနဲ့စိတ်အစိုးရကူအဲ့ဒီတဘောတရား22မျိုးတည်းကတခုကိုခေါက်တက်ပြီးတော့စိတ်ဆိုးတယ်လို့ပြောအဲ့ဒီတဘောတရားတွေသိရှိနားလည်နိုင်အောင်ကုသတ္တမှာအော်ဘယ်ပုံဖြစ်ပြီးဘယ်ပုံလုံးလုံးနေကြတယ်စပောင်းပြီးတော့လုံးလုံးတယ်ဆိုတဲ့တဘောတရားအလွန်ထင်ရှားတယ်ကိုယ်ခန္ဓာကိုယ်ဝဲကိုကြည့်ကိုလမ်းလျှောက်တာကိုယ်ဝဲကိုကြည့်သဘာဝချင်းမတူတဲ့အရာတွေနှစ်ခုပေါင်းစပ်ပြီးတော့လုံးလုံးနေတယ်ဆိုတာကိုအကြံဉာဏ်အားဖြင့်ပြောလို့ရှိရင်သိနိုင်တယ်ကြည့်ရင်လမ်းလျှောက်တယ်ဆိုတဲ့အခါမှာတလမ်းပြီးတလမ်းလျှောက်နေတာခြေတော့ကလျှောက်တာပေါ့မှန
်ပါဗျာ
ကဲခြေတော့ပြီးရှိတယ်မျက်စိတို့ကတော့မပါဘူးစိတ်တို့ကတော့လည်းမပါဘူးဆိုခြေတော့ကြည့်လျှောက်နေမှာ
လျှောက်နေပါဗျာ
စိတ်ကကြံတွေးပေးရတယ်မျက်စိကလမ်းကိုကြည့်ပေးတယ
်မှန်ပါဗျ
ာအကျဉ်းချင်းပြောတာနော
်မှန်ပါဗျာ
စိတ်ကကြံတွေးပြီးတော့သိနေတယ်ရှောင်းတဲ့လမ်းကိုအရင်မျက်စိကကြည့်ပေးတယ်ခြေထောက်ကရှောင်းတယ်ခြေထောက်ကငါရှောင်းနေတာလားလို့မသိဘူးမျက်စိကလည်းငါလမ်းကြည့်ပေးနေတာလို့မသိဘူးသိတာကစိတ်ကလေးကသိတယ
်မှန်ပါဗျာ
ပေါင်းဆက်ပြီးအလုံးလုံးနေတယ်ဆိုတဲ့သဘောတရားကိုပြောတာစိတ်ကြည့်ရှိရင်လည်းလမ်းလျှောက်လို့မရဘူးမျက်စိကြည့်ရှိရင်လည်းလမ်းလျှောက်လို့မရဘူးမျက်စိရဲ့တောင်ကဘာလို့ကြည့်ပေးရတဲ့တောင်မှန်ပ
ါပါ
ခြေထောက်ရဲ့တောင်ကဓမ္မနဲ့ဓမ္မလုပ်ပြီးဟိုတောင်ဒါဖြင့်ဉာဏ်နဲ့ခန္ဓာကိုယ်တွေကဘာမှမလုပ်ဘူးလားလို့ဆိုတော့သူက balance ဖြစ်အောင်ထိမ့်ပေးနေတာပေါ့မှန်ပ
ါပါ
သူမပါလို့နဲ့ခြေထောက်ကြည့်မှရှိလို့မှမဖြစ်တာပေါ့အဲ့တော့လက်ကလေးတွေကစပြီးတော့တွဲပြန်ပေးနေရတာရှိ ရွေ့အောင်လို့ဆိုပြီးတော့နော်မှန်ပ
ါပါ
ဒီခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတွေဆွပေါင်းပြီးတော့အလုံးလုံးနေကြတာမျက်စိကကြည့်ရင်ကြည့်နိုင်တာလားမရှောင်နိုင်ဘူးခြေထောက်ကလမ်းမရှောင်နိုင်တာမကြည့်နိုင်ဘူးနှုတ်ပေါင်းလိုက်တဲ့အခါကျတော့မှလမ်းရှောင်မှုဆိုတာဖြစ်ပေါ်တာပေါ့လား
မှန်ပါ
ပါဘုရားအေးဒီရဲ့ခန္ဓာကိုယ်ကြီးဟာလူရဲ့ခန္ဓာကိုယ်ဟာဒီရုပ်နဲ့နာသဘာဝနဲ့ရပေါင်းစပ်ပြီးတော့ဒီလိုဖြစ်ပေါ်နေတယ်ဆိုတဲ့သဘောတရားကိုသိဖို့လိုတာပေါ့ကဲကောင်းပြီရုပ်ကြောင့်လေးလာတော့ဒီနာမ်ဆိုတာကဘယ်လိုဖြစ်လာတာလဲခန္ဓာကိုယ်ထဲမှာရှိနေတာလားနှလုံးသားထဲမှာအမြဲတမ်းသိမ်းထားတာလားသို့မဟုတ်အုံနောက်ထဲမှာဒီအသိစိတ်တွေကရှိနေတာလားလို့မေးစရာရှိတယ်ဒီကနေ့ပညာရှင်တို့ခေါ်ကြတဲ့ပပောက္ခကြီးတွေတောင်မှပဲရှိအုံနောက်ကိုစိတ်ကိုခေါ်တာလည်းရှိသေးတယ်နော
်မှန်ပါပါဘုရား
ဘုန်းကြီးတို့ပြီးခဲ့တဲ့ဗေလကဟိုဥရောပဂျာမနီနိုင်ငံကဩစတြေးလျဆိုတဲ့နိုင်ငံရှိတယ်အဲဒီဩစတြေးလျဆိုတဲ့နိုင်ငံမှာဗီယက်နာတက္ကသိုလ်မြန်မာပြည်မင်းတို့မင်းခင်လောက်ကတည်ထားတဲ့တက္ကသိုလ်ကြီးမတန်ရှင်းကြတယ်နာမည်လည်းတော်ကြီးတယ
်မှန်ပါပါအ
ဲဒီတက္ကသိုလ်ကထူးခြားတဲ့ပမောက္ခကြီးကိုရောနိုဘယ်ဆုရထားတာရှိတယ်မတန်ထူးခြားတဲ့ပမောက္ခကြီးပညာရှင်ကြီးတွေအဲ့တက္ကသိုလ်ကမွေးထုတ်တယ်တက္ကသိုလ်ဆောင်ကြီးရတယ်မတန်ကြီးအဲ့ဒီတက္ကသိုလ်ကြီးကတော့အဲ့နှစ်နှစ်လောက်ကြာဘုန်းကြီးတို့ဖိတ်တယ်ဘုန်းကြီးတို့လည်းအချိန်မပေးနိုင်တာနဲ့ဒီနှစ်တော့မေလာရဲမှာ20ရက်နဲ့21ရက်အဲ့ဒီမှာအပြီးကမှာစိတ်ကြောင်ဖော်ပြောဖို့ဖိတ်တယ်အဲ့ဒီသွားပြီးတော့စိတ်ကြောင်တော့ဖော်ပြောတယ်ဒီကတော့တိတ်လို့များပါအောင်ဒီ20လောက်ပဲရှိပါတယ်လာတဲ့လူတွေကတော့ပေါင်းပေါက်ခကြည့်နေလို့အဲ့တက္ကသိုလ်မှာเสียแล้วในปกปู่นี่ยาตรุบาลาก็ตรุยงดีเนี่ยบาลาเนี่ยก็อารมณ์ดีแก่ในคริสเตียนนี่เว้ยยาบาไอ้นี่มาผมเนี่ยเมื่อวันทุกเมย์เนี่ยสิทธิ์เจ้าก็ฮ้อพี่แล้วสิทธิ์สระเป็นเนี่ยมาชื่อตะเลยลูกไอ้นี่ดีใครลงไหนล่ะลูกစိတ်စရာကိုစိတ်လို့ပြောလိုက်ရင်လည်းစေတသိက်ပါတယ်ဆိုတာကိုနားမထားဘူးเนาะမှန
်ပါပါဘုရား
စိတ်စေတသိက်ခွဲခြားပြီးတော့ပြောတဲ့အခါမှသာစိတ်နဲ့စေတသိက်တခြားစီလို့ဒီလိုမှန်ပါပါဘုရ
ား
လူတွေပြောနေတဲ့ငါစိတ်ဆိုးတယ်လို့စိတ်မကောင်းဘူးလို့စိတ်ညစ်တယ်လို့ပြောတာစေတသိက်တွေနဲ့တွဲပြောနေ
မှန်ပါပ
ါဘုရားဒါတော့လူတွေဘာဝါပဲဒီလူတွေကစကားပြောတဲ့အခါအကုန်လုံးပဲပြောမှလည်းတစ်ခုပဲပြောတာပေါ့မှန်ပ
ါပါ
ကိုယ်စားနေတဲ့ဟင်းနေတာမှာအကုန်ပြောတာဟုတ်ကဲ့လား
ပြောပါဘူ
းပြောဘူးဘိုင်းနဲ့စားတယ်စက်သားဟင်းနဲ့စားစက်သားပဲနာမည်တက်တယ်စက်သားတစ်ခုလည်းတော့မဟုတ်ဘူးအဲ့ထက်မှစက်တောင်လည်းပါစီလည်းပါစားလည်းပါဘဝဒီဟာလည်းမပါဘူးလား
ပါပါဘုရား
ခြင်းလူပါတော့မပါဘူးလား
ပါပါဘုရား
တော့မိဘကြောင့်မှဒါလေးအများကြီးဒါတော့ပြောလိုက်ရင်စက်သားဟင်းပဲတစ်ခုလည်းပဲပြောจิตตาလို့ပြောเนาะ
မှန်ပါ
ပါခင်ဗျจิตตาကြီးမဟုတ်ဘယ်လုံးစားလိုက်ရောပါလားမှန်ပါပ
ါ
ထဲ့မပြောဘူးလူကအဲ့ဒီလူပဲအောက်မိပါစကားပြတဲ့အခါမှာသူကအကုန်ပြောတာမဟုတ်တစ်ခုလို့ပြောတာဒါကလူပေါ်လာတာဒီတိုင်းပဲเนา
ะမှန်ပါပ
ါအဓိကကတူကိုပြောလိုက်တယ်အေးငါရယ်စိတ်လို့ပြောလိုက်ရင်စေတသိက်လည်းပါတယ်လို့တခါတခါနံလို့ပြောလို့ရှိရင်စိတ်စေတသိက်နှစ်ခုပေါင်းပြောထားတယ်လို့စိတ်လို့ပြောရင်လည်းစိတ်စေတသိက်နှစ်ခုပေါင်းပြောတယ်လို့ဒီလိုမှတ်သိတယ
်မှန်ပါလားဗျာ
စာပင်ဆိုတာတုံးတဲ့နေရာကိုကြည့်ပြီးတော့စကားလုံးကိုအိမ့်ပဲသတ်မှတ်ရတခါတခါစိတ်လို့ပြောလိုက်တဲ့အချိန်မှာတမာတိကိုယူရတဲ့နေရာမျိုးလည်းရှိသေးတယ်နော်မှန
်ပါလားဗျာ
အေးဒါကြောင့်မလို့ရှင်လူရဲ့စိတ်ဟာဘယ်နေရာမှာရှိနေတာတုံးလို့မေးလိုက်တော့အဲ့ဒီကစိတ်ကုန်လို့ကြီးပေါ့ကြည့်ရပါတို့ပါပြောလို့ဆိုအုံနောက်ထိုင်မှာရှိတယ်အုံနောက်ထိုင်မှာရှိတယ်လို့ပြောဖြေလိုက်တော့ဘုရားကဲအဲ့ဒါဆိုလို့ရှိရင်လို့ စဉ်းစားကြည့်ပေါ်လို့စိတ်ဟာတကယ်ပဲအောင်းတော့လည်းရှိသေးတယ်လားမရှိဘူးလားဆိုတာဒီလိုစေဥပမာလေးတစ်ခုပြောအောင်လို့ဂီတာထဲမှာအတန်ဆိုတာရှိနေသလားလို့ဒီ music ရဲ့ instrument တစ်မျိုးဖြစ်တဲ့ဂီတာထဲမှာအတန်ရှိနေလားဆိုမရှိဘူးဟုတ်ပါဘူးအဲ့ဒါမရှိတယ်လို့အောင်းတော့ထဲမှာလည်းစိတ်ရှိနေတာမဟုတ်ဘူးလို့အဲ့လိုပြောလိုက်တော့ဘုရားသူ့မေးလိုက်တာထောင်တော်ကနသဘောမျိုးဖြစ်သွားလို့ပြန်ပြီးတော့စဉ်းစားကြည့်ကြရအောင်လို့ဆိုပြီးတော့တစ်ဖြည်းဖြည်းပြောပြီးနောက်ဆုံးကြတော့သူတို့ကအုံနောက်ဟာအုံနောက်ကိုပဲစိတ်လိုယူဆတာနော်အုံနောက်ရဲ့လှုပ်ရှားမှုတွေကိုပဲစိတ်လိုယူဆတာဆိုတာကိုနောက်တော့သိနောက်ပိုင်းကြတော့ဘုရားအပြည့်အမှားအရာစိတ်ဆိုတာမရှိနေတာမဟုတ်ဘူးမိချစ်သူတွေမှာမရှိမနေဘူးသို့တော့အကြောင်းဆုံးတဲ့အခါမှာမိလေးပေါ်လာတယ်လို့ပဲဂီတာထဲမှာအတန်လေးရှိနေတာမဟုတ်ဘူးတိခတ်လိုက်တယ်ဆိုတော့အကြောင်းဆုံးတဲ့အခါမှာအတန်လေးပေါ်လာတာလို့အဲ့ဒီဥပမာလေးတွေနဲ့ရှင်းပြီးတော့ပြောတဲ့အခါကျတော့နောက်ပိုင်းတော့အဲ့ဒီ psychology ဘာမောကရေသူတို့ psychology အယူအဆတဲ့ဘုရားယူဆမတူညီဘူးဆိုတာလေးကိုသူသဘောပေါက်သွားတယ
်။မှန်ပါပဲ
။နောက်ပိုင်းတော့ဘုရားသူ့ကိုအထူးအဖြစ်ဝမ္မတ္တနာနှုတ်ဆက်ပြီးတော့ပြောသူလည်းဝမ္မတ္တနာဖြစ်သွား။ပထမတော့သူတို့အတိုင်းပိုင်းမှာပေးလိုက်တော့သူအာအာတဲ့တော့ကြောင်သွားတော့ပေါ့။အနာမရှိဘူးဆိုလို့ရှိရင်အုံနောက်ထဲမှာလည်းပဲစိတ်မရှိဘူးဆိုတဲ့အဖြစ်ဖြစ်သွားတာ
။နော်။မှန်ပါပဲ
။ကိလေသာတော့မရှိဘူး။ဒါပေမဲ့လူတွေကပြင်းနေတယ်စိတ်ဟာအမြဲတမ်းကိုယ်ထဲမှာရှိနေတယ်ဘုံတော်ထဲမှာရှိတယ်သူ့ကိုနှလုံးသားထဲမှာစိတ်ဟာရှိနေတယ်လို့ဒီလိုပဲအားလုံးကထင်နေကြတယ်သူတို့ဘုရားရဲ့ဝိညာဉ်ရာစိတ်ဆိုတာရှိနေတဲ့အရာမဟုတ်ဖြစ်နေတဲ့အရာနာဖြစ်တယ်လို့ဒီလိုပြော
မှန်လားဗျာ
ဥပမာအရလည်းဝိသုဒ္ဓိမက်ပါဥပမာပေးထားတာအတန်နဲ့ပဲဥပမာပေးထားတာကဲအားလုံးသိပဲစီကိုတီးလိုက်ရင်စီတံမထွက်ဘူးလား
စီတံထွက်ပါတယ
်အဲ့ဒီစီတံဟာဘယ်နှမှာရှိနေတာဘယ်နှမှာမရှိနော
်မှန်ပါပါ
ရှိနေတာမဟုတ်ဘူးသို့တော့လက်နဲ့စီနဲ့တိခတ်မှုဆိုတော့အကြောင်းတရားတွေပေါင်းစုံလိုက်တဲ့အခါစီတံလေးပေါ်လာ
တ
ယ်မှန်ပါပါဒါပေမဲ့စောင်းတီးရင်လည်းထုတ်လို့ပဲလည်းနဲ့ဆောင်းရိုးနဲ့ထိပြီးတီးခတ်လိုက်တဲ့အခါမှာစောင်းတာပေါ်လာတာလေ
မှန်ပါပ
ါလို့ဆိုလို့ရှိရင်စောင်းရိုးမှာဒီအတန်တွင်းထားမယ်ဆိုလို့ရှိရင်ဖွင့်လိုက်ပဲဒီအတန်တွင်းထားမယ်ဆိုလို့ရှိရင်ဥပမာကက်ဆက်တွင်းထားတာလို့ဆိုရင်တတန်လေးပဲထွက်မှာပဲတစ်မျိုးလေးပဲထွက်မှာပဲပထမလုပ်ထားတဲ့အတန်မျိုးပဲနောက်ထပ်ဟိုရင်းပေါ့ထူးထူးဆန်းဆန်းလုပ်ပြီးတော့အတန်ဆုံးထွက်အောင်တီးလို့ရမှာမဟုတ်ဘူ
းမှန်ပါပ
ါဟုတ်ကဲ့မှန်ပ
ါပါ
အဲ့တော့အဲ့လိုမဟုတ်ဘူးချက်တလို့အတန်လေးမျိုးစုံရအောင်တီးနေကြတာလေ
မှန်ပါဗျာ
ဒီတခြင်းသွားနဲ့တီးရင်ဒီအတန်ထွက်တယ်ဟိုတခြင်းသွားအလိုက်တီးရင်ဟိုအတန်ထွက်တယ်ဟောအကယ်၍သာဒီအတန်လေးဟာ install လုပ်ထားတယ်ရှိနေတယ်ဆိုလို့ရှိရင်ရှိနေတဲ့အတန်လေးထွက်မှာပဲမျိုးစုံထွက်ဖို့ဖြစ်နေမှန
်ပါဗျာ
ဒါစဉ်းစားစရာတစ်ခုလက်တွေ့ကြကြစဉ်းစားမယ်ဘုရားရဲ့တရားတော်တန်တေတိကိုကိုယ်ရည်လို့ရတယ်အိဒါယုံရမယ်လို့မြတ်စွာဘုရားဟောတာမဟုတ်ဘူးဘုရားတရားတော်မှာတဏ္ဍာဆိုတာမလိုအပ်ဘူးလားဆိုတော့လိုအပ်တယ်ဘာအတွက်လိုအပ်တယ်လို့ဆိုရင်တဏ္ဍာဆိုရင်ယုံကြည်ခြင်းရှိမှဘုရားမြတ်စွာနဲ့တွေ့မယ်တွေ့မှတွေ့တဲ့အခါကျတော့တဏ္ဍာဆိုရင်ယုံကြည်ခြင်းကတော့အဆုံးဖြတ်မပေးဘူးပညာဆိုတာကအဆုံးဖြတ်ပေးပါမှန်ပါဗျ
ာ
right understanding မှန်သိတော့ဘုရားပို့ရည်တဏ္ဍာကဆုံးမိအောင်ဖန်တီးပေးတဲ့အကြောင်းတရားလောက်ကဖြစ်တယ်ဟုတ်ကဲ့
မှန်ပါဘူ
းယုံကြည်မှုစိတ်ဝင်စားမှုကိုအကြောင်းပြုပြီးတော့ယုံကြည်တယ်ယုံကြည်လို့တရားနာတယ်စာပေသင်တယ်ဆိုတာယုံကြည်မှုကိုအခြေခံတယ်ယုံကြည်မှုကဆုံးဖြတ်နိုင်တာလားဆိုဆုံးဖြတ်နိုင်ဆုံးဖြတ်နိုင်တာပညာကဆုံးဖြတ်နိုင်တာသူ့အနေနဲ့သူနော်အဲ့ဒါကြောင့်လို့ဘုရားရဲ့တရားတော်ကမှန်သိဖို့ပဲအဓိကထားတယ်ယုံမှုအတွက်အဓိကထားတာမဟုတ်ဘူးယုံမှုကဒီနေရာရောက်အောင်ပို့ဆောင်ပေးတာများတာဖြစ်တယ် အမှန်တရားဆိုတာပညာနဲ့တွားရတယ
်မှန်ပါဗျာ
ဒါပေမဲ့အသိစိတ်လေးဟာနတ်တရားလေးဟာဒီရုပ်ထဲမှာရှိနေတာလားလို့ဆိုမရှိနေတာမဟုတ်ဘူးကာမိဒီတရားနတ်တရားဘယ်ဘုံပရိနဲ့ဒီလူတွေရဲ့တဏ္ဍာမှဖြစ်နေတာလို့မေးလို့ရှိရင်မြတ်စွာဘုရားဆရာဆရာအကြောင်းတွေရှိကဲနတ်တရားဖြစ်ပုံကိုလေ့လာပြီးတော့ကြည့်ရအောင်သူကရှိနေတဲ့အရာမဟုတ်ဘူးဖြစ်လာတဲ့အရာနော
်မှန်ပါဗျာ
ဒီလိုဒီမှာစီကိုတီးလိုက်တဲ့အခါအတန်ထွက်လာတယ်လို့ပဲတဲ့စီကိုတီးခြင်းကိုအကြောင်းပြုပြီးတော့အတန်ထွက်လာတယ်လို့ပဲယုတ်တရားတွေကိုအကြောင်းပြုပြီးတော့နာမ်ဆိုတာပေါ်လာတာပါတဲ့နာမ်ဆိုတာပေါ်လာတဲ့တရားဖြစ်လာတဲ့တရားရှိနေတဲ့တရားမဟုတ်ဘူးလို့ဒီလိုပြောတာ
နော်မှန်ပါပါတရား
ရှိနေလေဆိုတာအဲထဲမှာတူအောင်ထားတာမျိုးဘယ်လိုနည်းနဲ့ရှိနေတာမျိုးမဟုတ်ဘူးလို့ substance နေနဲ့မရှိဘူးလို့ပြော
လာ
တို့တော့နာမ်ဖြစ်ဖို့အနေထား potentiality possibility လို့ခေါ်ဖြစ်နိုင်တဲ့အနေထားတော့ရှိကိုရှိရတယ်ဥပမာဆိုတော့အတန်ထွက်နိုင်တဲ့အနေထားရှိမှအတန်ထွက်တယ်အတန်ထွက်နိုင်တဲ့အနေထားမရှိရင်အတန်မထွက်ဘူ
း
ဘာလို့လဲဒီချက်ဖို့မှလည်းပဲgas mission မှာလည်းအထက်ထဲမှာ gas ရှိလို့လို့ပဲဘိန်းလေးနဲ့အောက်ကကြောက်နဲ့ဖိပုတ်လို့ရှိပြီးထွက်နိုင်တဲ့ဟာမျိုးရှိရတယ်ဒီကိရိယာအဆုံးဆုံးရှိနေခြင်းဒီ potentiality possibility ဖြစ်နိုင်တဲ့အနေထားလို့ပြောတာเนา
ะမှန်ပါပါဗျာအ
ဲ့ဒါလို့ဖြစ်နိုင်တဲ့အနေထားမှာနောက်ထပ်အကြောင်းတစ်ခုပေါင်းစပ်ပေးလိုက်တယ်ဖိပြီးတော့ပုတ်ချစ်ချင်းဆိုတဲ့ဟာတစ်ခုဖိပြီးတော့ချစ်လိုက်တာနဲ့တကြိုင်နဲ့ဟောမိလေးခွန်းလားထို့တူပဲကြောင်တုံးလေးမှာတော့ပဲအသိစိတ်ဖြစ်တယ်။ဒါဆို potential တိမရှိဘူး။ဟုတ်ကဲ့။ဟုတ်ပါဘူ
း။
ကြောင်တုံးလေးမှာတော့အသိစိတ်မရှိဘူး။ဘာဖြစ်လို့လဲဆို condition မစုံ။အကြောင်းတရားတွေမစုံ။အကြောင်းတရားစုံမှအဲ့တော့တွေ့ရတဲ့အခါမှာစိတ်တွေဘာကြောင့်ဖြစ်နေလဲဆိုတာ။ပင်ကိုယ်ကနေပြီးတော့စိတ်ဖြစ်နေတဲ့အကြောင်းတရားတွေရှိတယ်။ဥပမာမျိုးစိတ်လေးကြည့်ပေါ့။မျိုးစိတ်ကလေးတွေမှာအပင်ပေါက်နိုင်တဲ့တတ္တိတွေရှိမနေဘူးလား
ရှိပါရဲ့ခင်ဗျာ
သို့တော့အပင်ရှိနေသလား
ရှိပါပါခင်ဗျာ
ရှိဒါမရှိဘူးဆိုတော့တေးကြရခွဲကြည့်ပြီးမယုံရင်ဘယ်မျိုးစိတ်တွေမှာအပင်တို့အရစ်တို့အရွက်တို့အသီးတို့ဆိုတာရှိနေတာမှမဟုတ်တာမှန
်ပါပါခင်ဗျာ
သို့တော့ကြောင်တုံးတွေမှာမရှိတာနဲ့မျိုးစိတ်တွေမှာမရှိတာနဲ့မတွေ့ဘူးနော
်မှန်ပါပါခင်ဗျာ
ကြောင်တုံးတွေတော့အပင်ပေါက်နိုင်တဲ့ energy ဆိုရင်တတ္တိအချိန်လေးကိုမရှိဘူးကြောက်တုံးကြ။တို့တော့မျိုးစိတ်လေးကကြောက်တုံးနဲ့တော့မတူဘူး။ခန္ဓာအမြင့်ထွက်နိုင်တဲ့အချိန်လေးတွေအသီးထွက်နိုင်တဲ့အချိန်လေးတွေအပွင့်ဖြစ်နိုင်တဲ့အချိန်လေးတွေသူ့ထဲမှာရှိနေတယ်။ဆိုရင်လေးရှိနေတယ်လို့ပြော။ကြောက်တုံးထဲမှာတော့မရှိဘူ
း။
အဲ့ဒါမျိုးလိုပဲလူရဲ့ခန္ဓာကိုယ်ထဲမှာလူရဲ့ခန္ဓာကိုယ်တည်ဆောက်ထားတဲ့ရုပ်တွေအဲ့ဒီယုတ်တွေဟာအကြောင်းတစ်ခုနဲ့ပေါင်းစပ်လိုက်လို့ရှိရင်နတ်တရားဖြစ်ပေါ်လာဖို့အခြေအနေတွေရှိနေတယ်လို့တော့ပြောရမှာပေါ့။မှန်ပါပါဘု
ရား
။ဒါကတော့နတ်တရားတွေအထက်ထဲမှာတူပြီးထားပြီးတော့ရှိနေတာတော့မဟုတ်ဘူးဆိုတာသဘောပေါက်ပါလား။မှန်ပ
ါပါဘုရား
။အေးမြတ်စွာဘုရားကတုတ်တန်တရားတွေမှာဘယ်လိုဟောတာလဲ။အသိစိတ်လေးဟာဘယ်လိုပေါ်လာတယ်လဲဆိုလို့ရှိရင်အသိစိတ်ပေါ်ဖို့ရာပေါ်လာတဲ့အကြောင်းတွေကိုအခြေအနေတွေဆိုတာဘာတွေလုံးလို့မေးလို့ရှိရင်နံပါတ်၁လေးလာမှာစိတ်ဟာဘယ်ရည်ဖြစ်လာတာလဲဘာကိုအမိပြုပြီးတော့ဒီစိတ်ဖြစ်ရတာလဲဆိုတာဝိတုယ6ပါးဆိုတာအရင်လေးပါဒီနေ့တော့ဝိတုယလို့ဘုန်းကြီးမပြောခဲ့ဘူးเนาะ
မှန်ပါဗျာ
အဲ့ဒီယုံတရားတဲ့ကတော့ပြန်ပြီးတော့ပြောမယ်စကုပတာရမျက်စိအခြေကလေးကဒါစိတ်ဖြစ်ပေါ်မှုတွေ base လေးတခုသောတာပတ္တာရနာအကြည်လေးရတယ်ပဲအတန်ကိုသိတဲ့စိတ်ဖြစ်ဖို့အခြေခံလေးတခုအကယ်၍နာကန့်သွားမယ်ဒီပတ္တာရရမရှိဘူးဆိုလို့ရှိရင်ကြားပြီးသိတဲ့စိတ်မဖြစ်နိုင်တော့
မှန်ပါဘူ
းမျက်စိပတ္တာရရမကောင်းတော့ဘူးဆိုလို့ရှိရင်လည်းမြင်ပြီးသိတဲ့စိတ်မဖြစ်နိုင်ဘူးအဲ့ဒါကြောင့်မလို့ယစီအကြည်လေးဟာမြင့်သိစိတ်ဖြစ်ဖို့အတွက်အခြေခံလေးတစ်ခု
မှန်ပါပါဗျာ
တော့တပ္ပာနာလို့ဆိုတဲ့နာအချင်းယုတ်လေးဟာကြားပြီးတော့သိတဲ့စိတ်ဖြစ်ပေါ်ရအခြေခံတစ်ခုနှကောင်းမှရှိတဲ့ခန္ဓာပတာရယုတ်ကလေးဟာအနတ်ကိုသိတဲ့စိတ်ဖြစ်ပေါ်ပေါ်ရအခြေခံတစ်ခုဇီဝပတာရဆိုတဲ့လျှာအချင်းယုတ်လေးဟာအရသာသိတဲ့စိတ်ပေါ်ပေါ်ရတဲ့အခြေခံတစ်ခုခန္ဓာတို့မှာအနတ်တည်ရှိနေတဲ့စစတဲ့လို့ပြောခြင်းပြောပေါ့ပယ်လျာပဲဖြစ်ဖြစ်ဖြစ်ရင်သိတဲ့နေရာအဲ့ဒီပတာရယုတ်တွေဟာတာယပတာရယုတ်တွေဟာခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့နေတာဖြစ်သောကြောင့်ပယ်လျာကြည့်လိုက်ကြည့်လိုက်အသိစိတ်တွေမပေါ်ဘူးလား
ပေါ်ပါရဲ့ဗျာ
ကဲထုံသွားတဲ့အခါရောအသိစိတ်ပေါ်သေးတယ
်ပေါ်ပါဗျာ
ပတာရယုတ်ပြတ်သွားရင်ထီထီမသိတော့စပင်းမှာအဖျားလေးကိုကန်ရင်မသိဘူးအရင်ကန်မှာသိဟုတ်ကဲ့
မှန်ပါပါ
အဖျားလေးကြတော့ခန္ဓာပတာမရှိတဲ့နေရာဆိုလို့ရှိရင်သူကအသိစိတ်မပေါ်နိုင်တော့အဲ့တော့ကျွန်တော်ခန္ဓာကိုယ်တစ်ခုလုံးကနှံ့ပြီးတော့နေတာဘယ်နေရာလေးကိုကြည့်လိုက်ကြည့်လိုက်ဘယ်နေရာလေးလက်ကလေးနဲ့တွုတ်လိုက်တွုတ်လိုက်အောင်ငါထိတယ်ဆိုတာသိလိုက်တယ်ဟုတ်လားမှန
်ပါပါအ
ဲ့ဒီအသိစိတ်လေးတွေပေါ်ခွေရတဲ့ဒီဟာအခြေခံယုတ်တစ်ခုအာထင်ရှားတယ်နော်စိတ်ကလေးတွေပေါ်လာတာကြည့်မြင့်သိစိတ်တဲ့မြင့်သိစိတ်လို့ပြောတာကနန္တရားကိုပြောတာပဲစိတ်ရောစိတ်တည်းရောကြာသိစိတ်တဲ့နန္တိစိတ်တဲ့လယသိစိတ်ထိသိစိတ်ဟာဒီစိတ်ကလေးတွေဟာထာဝရရှိနေတာမဟုတ်ဘူးဒါကြောင့်မို့စိတ်ရဲ့အခြေခံနေရာကြည့်စက္ခုပတ္တာရမျက်စိအကြည့်ယုတ်ကန္နာပတာရကန္တတောတပတာရဒီနာအကြည့်ယုတ်ကန္နာပတာရနှာခေါင်းအကြည့်ယုတ်ဇီဝပတာရလျှာအကြည့်ယုတ်ကာယပတာရကိုယ်အကြည့်ယုတ်ဟောဒီငါးခုဟာဒါစိတ်ရဲ့တိယာမိယာစိတ်ရဲ့အခြေခံယုတ်ရှင်လို့ပြောတာစိတ်ဖြစ်ပေါ်လာတဲ့အခြေခံယုတ်ရှင်ခုနကစောင်းကျိုးလို့စောင်းကိုလို့ဟာအတန်ဖြစ်ပေါ်ဖို့အတွက်အခြေခံမဟုတ်ဘူးလား
မှန်ပါရ
ဲ့အေးကျိုးမရှိတဲ့နေရာသွားတီးမယ်ဆိုရင်ညီပါ့မလား
ညီပါ့ဗျာ
ဒီကူစောင်းကျိုးစောင်းဟုတ်လားဒီနေ့ကျိုးတီးရတယ်ညီညီပါ့ပြင်သူ့ဟာသူ့အခြေခံတာတာမှာဟုတ်ကဲ့အေးအဲ့ဒါလိုပဲအတန်ထွက်ဖို့ရာအတွက်အခြေခံကောင်းရှိတယ်လို့စိတ်ဖြစ်ဖို့ရာတယ်ဟောဒီအခြေခံ၅မျိုးတူရှိတယ်နောက်တစ်ခုကဘာလို့ဆိုရင်အတွေးစိတ်တွေကြတော့မျက်စိနဲ့လည်းမဆိုင်ဘူးနာနဲ့လည်းမဆိုင်ဘူးနှာခေါင်းနဲ့လည်းမဆိုင်ဘူးလျှာနဲ့လည်းမဆိုင်ဘူးခန္ဓာကိုယ်ထိတယ်လည်းမဆိုင်ဘူးစိတ်ကလည်းတွေးပြီးတော့သိရမျိုးဖြစ်နေတယ်ဖြစ်န
ေပါတယ်အ
ဲ့ဒီအတွေးကြတာဟုတ်လားတွေးရတွေးပြီးစိတ်ရှုပ်တာလို့ဆိုဘယ်ကောက်တာတော
့ခေါင
်းခေါင်းကောက်တာအဲ့ဒီထဲမှာရှိနေကုန်များတယ်နော်ကောက်လိုက်ရင်ထွက်မလာဘူးလားအဲ့ဒါကိုခန္ဓာဝိထုလို့စိတ်ရဲ့အခြေခံယုတ်၊ဉာဏ်နဲ့စိတ်တွေရဲ့အခြေခံယုတ်အတွေးစိတ်တွေရဲ့အခြေခံယုတ်လို့ဒီလိုပဲမှတ်လိုက်တာပေါ့အလွယ်။ဟုတ်ပါဘူ
း
။ခန္ဓာဝတ္ထုလို့ခေါ်တယ်။ဘုံတော့ပဲဖြစ်ဖြစ်နှလုံးသားပဲဖြစ်ဖြစ်နော်
။ဟုတ်ပါဘူးခင်ဗျာ
။လူတွေကအသည့်အစားမြင်တဲ့အခါကျပါဖြစ်ခေါင်းရှုပ်တာလားယဉ်ခုန်တာလား
။ယဉ်ခုန်တာ
။အသည့်အစားတွေ့ရင်တော့ယဉ်ခုန်ပါမှာခင်ဗျာ
။
ခေါင်းမရှုပ်ပါဘူးနော်။အဲ့တော့ယဉ်ကုန်တယ်ဆိုတော့ဒီအသေးစားသေးပြီးတော့ကြံတဲ့စိတ်လေးကယဉ်ကုန်တဲ့စိတ်ကလေးဆိုလို့ရှိရင်ဒါနှလုံးသားပေါ့နော
်
ဆုံးဖြစ်တဲ့ဒီအခြေခံလေးကနှလုံးလို့ပြောမှာပေါ့အဲ့ဒါတစ်ခုကိုခြုံငုံပြီးတော့ခရယဝုဒ္ဓမြတ်စွာဘုရားကဝုဒ္ဓယုံလို့တင်လို့ခေါ်ရတယ်နော
်ဟု
တ်ပါဘူးခင်ဗျအဲ့တော့အာရုံပေါ်တဲ့အခါကျဘယ်တစ်ခုရှိသွားလဲ6ခုတော့ပါဟုတ်စက္ခုသောတာကာနာစီဝါကာယခရယအော်စိတ်ဖြစ်တဲ့နေရာဟာဒီဒါရီမရှိဘဲနဲ့ကြောက်တုံးမှစက္ခုလည်းမရှိဘူးသောတာလည်းမရှိဘူးခန္ဓာလည်းမရှိဘူးဇီဝလည်းမရှိဘူးကာယလည်းမရှိဘူးခရိယာလည်းမရှိဘူးဆိုတော့ကြောက်တုံးထဲမှာပဲစိတ်ဖြစ်နိုင်တယ
်မှန်ပါဗျာ
ခုနမိတိကူလေးကိုချက်ရတယ်ဆိုတဲ့နေရာမှာကြည့်ချက်ပြီးထွက်တယ်ဆိုတဲ့နေရာမှာခုနဂက်ရှိတယ်လေအဲ့လိုအခြေတည်ကောင်းလေးတွေကိုပြောတာ potentiality possibility ဆိုတာနေရာကမှာတော့ပဲရှိတယ်ဟုတ်ကဲ့
ဟုတ်ပါဘူး
အဲ့ဒါလေးတွေရှိနေလို့ရှိရင်အကြောင်းတစ်ခုပေါင်းစပ်လိုက်တာနဲ့တကယ်နဲ့စိတ်ကဘွားကနေပေါ်လာပေါ်လာတဲ့စိတ်ဒါ ဖြစ်တဲ့တရားဖြစ်တရားအရှိတရားမဟုတ်ဘူးရှိဆိုတာသုံးလောင်းထားတဲ့အရာဟုတ်တာပြောတာနော
်ဟုတ်ပါပါတရား
ငြောရှိနေတဲ့အရာမဟုတ်ဘူးတဲ့ဒါကြောင့်မလို့စိတ်ရဲ့မြေယာဝိတ္ထုယုံ6မျိုးလို့ဒါကြောင့်မို့ခေါ်တာဝိတ္ထုဆိုတာ base mineral base base of mind စိတ်ရဲ့အခြေခံယုံခန္ဓာကဤဖြစ်ဖို့ရအတွက်အခြေခံအကြောင်းတရားအတန်ပေါ်ဖို့ရအတွက်အခြေခံဆိုတာလိုပဲစိတ်ဖြစ်ဖို့ပဲဖို့အတွက်အခြေခံမြေယာလေးဒီ6ခုရှိရတယ်မှန်ပါဘုရ
ား
ကဲစီကြီးရောရှိပါတယ်စောင်းကြီးလည်းရှိတယ်ကျိုးနဲ့အိုးနဲ့ဒီတိုင်းထားရင်ဒီရက်လက်မရှိဘူးဆိုရင်တော့မြေပါလားမ
မြေပါဘူး
ခင်ဗျာအေးစီကြီးရရှိတယ်ဒီတော့မှလာပြီးလက်နဲ့လည်းမတည်ဘူးဒုံးနဲ့လည်းမခေါဘူးဆိုရင်မမြည်ဘူးအေးအဲ့ဒါမျိုးလိုပဲမျက်စိရရှိတယ်အပြင်ကဒုံးနဲ့အနာသရံတူတဲ့လက်နဲ့အနာသရံတူတဲ့အာယုံကလာပြီးမတိုက်ဘူးဆိုရင်အတန်ခုနကစီမံလက်နဲ့မတည်ရင်အတန်မထွက်တယ်လို့ပဲမျက်စိကိုပိုင်းကလာပြီးတော့မတိုက်ဘူးဆိုလို့ရှိရင်မထိကပ်ဘူးဆိုလို့ရှိရင်မြင့်သိစိတ်ပေါ်နေမှာ
ပါပါပါဘုရားအ
ဲ့ဒီသဘောလေးကိုစဉ်းစားကြည့်မြင့်သိစိတ်ဆိုတာရှိနေတာကိုကြည့်ရူပယုံကလာတာအဲ့တော့ရူပယုံဆိုတဲ့ဒီအစင်းလေးကဘာနဲ့ဥပမာပြောလို့ဆိုရင်စီတီးတယ်ဆိုတော့လက်နဲ့တီးရင်ရူပယုံကလက်နဲ့တူတယ်စဉ်းရတာပြင်ကစက္ကုပ္ပတာရယုံနဲ့တူတယ်လို့ဒီလိုပြောရမှာပေါ့မှန
်ပါတယ်
အဲ့တော့ရူပါယုံနဲ့သတုပ္ပတာကနှစ်ခုစုံလိုက်တဲ့အခါတိုက်ခိုက်လိုက်တာလို့ခေါ်တယ်။ကြည့်ဒီခုနဲ့ဝင်တိုက်လိုက်လို့ရှိရင်ဒိုင်းနဲ့မမြင်ဘူးလား
။ဒီပါပဲဗျာ
။အေးဒါလည်းပဲသူ့တဘာဝရဲ့ဆွမ်းအားပြင်းထန်နေတော့တိုက်ခိုက်မှုပါကြည့်။တိုက်ခိုက်မှုကတရားစစ်မိကျိုးနှစ်ခုတိုက်တဲ့အခါကြီးမိတွေချွတ်ဘူးလား
။ပါပါဗျာ။
အဲ့ဒါမျိုးလိုပဲဒါတိုက်ခိုက်မှုလို့ခေါ်တယ်။မျက်စိနဲ့ဒီခန္ဓာကအစင်းအာယုံတစ်ခုစုံလိုက်တာတိုက်လိုက်တာဒိုင်းငယ်နေဆိုတဲ့အတန်ထွက်သွားတယ်လို့ပဲအသိစိတ်ကြီးရဘွားကနေပေါ့
ချင်မလားဖြစ
်ဒီတော့ပြောတာရှိနေတာမဟုတ်ဘူးပေါ်တာဖြစ်လာအကြောင်းပြဒါဝဲမျိုးဆိုဘုရားကတုတ်တန်ဒီမှာဟောတယ်လေကြည့်အဲ့ဒါလေးမပြောငယ်တစ်ခုမှတ်လိုက်တော့အာယုံ6ပါးဆိုမှတ်ခန္ဓာကစိတ်ရဲ့အခြေခံ base တွေကဝိတ္ထုယုတ်က6ခုအဲ့ဒီဝိတ္ထုယုတ်6ခုဟာအခြေခံအဲ့ဒီအခြေခံကိုလာပြီးတော့တိုက်တဲ့အကြောင်းတရားကအာယုံလို့ခေါ်တယ်စိတ်ရဲ့ပျော်ဝေးရာစိတ်ရဲ့ပျော်ဝေးရာဖြစ်လို့အာယုံလို့ခေါ်တယ်စိတ်ကနေပြီးတော့ဒီစိတ်ဖြစ်လိုက်ခံတဲ့တိုင်နဲ့ဘယ်ဟူသွားတာလဲဆိုတော့အဲ့ဒီကိုရောက်သွားတာအာယုံကိုရောက်သွားတာ
မှန်ပါလား
အဲ့ဒီအာယုံကစာပေလိုပြောရင်တိက္ကရူပါယုံပမာဒီမျိုးတွေကဒီဘုရားရဲ့အဘိဓမ္မာဝါဟာနာနေရင်ရင်းနေနေတာမှာရူပါယုံတဲ့ရူပါယုံဆိုတာတစ်ချက်နဲ့တောင်ထည့်ဆိုးနေတာလေတတ္တာယုံတဲ့ယစီကမြင်ရတဲ့ဟာကိုရူပါယုံလို့ခေါ်တယ်ရူပအာရမဏရူပဆိုတာအစင်အာရမဏဆိုတာစိတ်ရဲ့ပျော်ဝေးတာဒါတစ်ခုပေါင်းစပ်ပြီးတော့အာရမဏဆိုတဲ့စကားလုံးကိုအာယုံလို့ပြန်လိုက်တာရူပါယုံအတ္တအတ္တမီရင်စိတ်ရဲ့ပျော်ဝေးရဖြစ်လို့တတ္တစိတ်ရဲ့ပျော်ဝေးရဆိုတာဘုလိုလည်းမတွေးလိုက်နဲ့အောင်နော်ဆူမြန်တဲ့အတ္တနဲ့စိတ်ကမပျော်ဘူ
း
ဟုတ်ကဲ့ခိတ္တတန်လည်းတော့ပျော်တာပေါ့အဲ့ဒီလိုပျော်တာမျိုးမဟုတ်ဘူးဒီစိတ်ဟာအာယုံနဲ့ကင်းပြီးတော့မဖြစ်တော့အာယုံပေါ်လာတဲ့နေရာနဲ့စိတ်ကရောက်သွားတာတော့ကလေးတွေပေါ့ဗီတိဗီတိဆိုရင်ရောက်လာကြတာဟုတ်လားတစ်ချက်တည်းကြရင်ဝင်လာကြပြေးလာကြဟောအဲ့ဒါမျိုးလို့ပေါ့စိတ်ကလည်းပဲအာယုံရှိရကိုရောက်ရောက်သွားတာကိုအဲ့လိုဆိုလို့ပဲနော
်မှန်ပါပါဗျာအ
ဲနောက်တစ်ခုကခန္ဓာယုံအနတ်အနတ်တွေစိတ်ရဲ့ပြောင်းဝဲရဖြစ်လို့ခန္ဓာယုံနောက်ရပါယုံအရသာနေရာနဲ့တည်ရတဲ့အရသာချွေချင်းတဲ့နာလေစက်တဲ့ခါတဲ့ဆိုတဲ့အရသာအဲ့ဒီအရသာလည်းစိတ်ရဲ့ပျော်ပွေးရဖြစ်သောကြောင့်ပါယုံဖုတ္တပါယုံဆိုတာဖုတ္တပါဆိုတာခန္ဓာကိုယ်ကိုလာထိတာဖုတ္တပါဆိုတာတခြားဟာကိုပြောတာမဟုတ်ဘူးကြည့် รูปายุสุดาคนนั้นยุสิกุเรนับปาร์เซิงเลียเนาะ
นั่น
แหละครับแต่ยุสุดาจ้องยองปอลาเรปังเลียขณะยุสุดาคนนั้นยุสิกุสุเรนับปาร์เรอันนั้นเลียร่างกายสุราเลยยุสิกุสุเรมาปานีเลยยาหลักเลยเน
าะ
พุทธะปายุสุราบรูปย่อระดับสูงปฐวีเยตีโซเยวายโยเอตตุรูปย่อที่นี่คือสังจิไลเนสังจิไลเลยเถเมเจเดะคามาเถเมสีเลยကိုကြည့်တော့ကြာတိုင်မာရီဝါရီနဲ့ချက်တယ်ဆိုတော့စမ်းနေမှာစမ်းရမှာရှေ့တော့ကတော့ရောင်းမလေးနဲ့ခေါ်ပြီးတော့ထမင်းကျက်လေးကျက်နတ်မနဲ့စမ်းရတယ်ပြီးတော့မှငှဲ့ပြရတာကိုကြည့်တော့ဒါအိတ်စမ်းရတော့နော်ရှေ့ကဒီလိုအမျိုးသမီးတွေဆိုတော့တော်တော်များများမိဖို့ကြောင့်လည်းမနေထမင်းချက်ရတာ
မှန်ပါပါ
ထမင်းချက်ရတဲ့အခါကျတော့ဘာလို့လဲဆိုတော့ရှင်ထမင်းနတ်မနဲ့ကိုလက်ကလေးနှချောင်းနဲ့ဆန်းဆန်းကြည့်ရတဲ့အသေးထားရှိခဲ့တဲ့အချိန်တုန်းကပြောတာနော်ပရိသတ်အမျိုးသမီးတွေမပြောပါဘူးအဲ့တော့အမျိုးသမီးတွေကိုမနက်ကြီးကဘယ်လိုပြောလို့ဆိုရင်ဟိုဘိက္ခုနီမတရားတော်တယ်မှနေတဲ့အခါကျတော့ဒီလောက်လေးနေတဲ့တရားကိုတဲ့မြင့်လို့လက်နှချောင်းပညာလေးနဲ့သိနိုင်ပါမလားလို့ပြောတာလေလိုတဲ့ချောင်းပညာလေးနဲ့မသိနိုင်ဘူးလို့မနက်ကြီးကဒီလိုပြောခဲ့ဦးလေနတ်တန်တွင်ကုလပညာယနတ်တန်တွင်ကုလပညာယလက်နှချောင်းပညာလေးဆိုအဲ့ဒါထမင်းချက်တဲ့ကောင်အဆန်းဆန်းကြည့်တဲ့ဟာလေးကိုပြောနော်ဒီကလေးကတော့လက်နှချောင်းပညာတော့မရှိတော့အဲ့ဒီလက်နှချောင်းလေးနဲ့စမ်းပြီးတော့မှသိတဲ့အသည့်ကလေးနဲ့ဒီထူးခြားနည်းနည်းတဲ့တရားတွေသိနိုင်ပါမလားလို့မနက်ကနေပြီးတော့ပြောတဲ့စကားအဲ့ဒီစကားအဲ့တော့ဘေးကုနီမားလည်းပဲခံလဲနော်ဒီမှာထူးခြားတဲ့တရားတွေကိုငါသိပြီးပြီဘယ်လားပဲပြောနေဟုတ်လားလားပဲပြောနေငါသိပြီးနေတာယုတ်ထဲမှာဘေးကုနီတာယုတ်မှာဒီအကြောင်းလေးတွေပါတယ်စိတ်ဝင်စားစရာလေးတွေပေါ့ဟုတ
်လ
ားအဲ့ဒီမှာပြောနေတာကဘာလို့ဆိုရင်ဒီဒီသမင်းကြီးလေးနတ်မနတ်စမ်းတဲ့အခါမှာပြော့သလားပါသလားစမ်းတယ်မဟုတ်လား
ဟုတ်ပါဘူးခင်ဗျာ
စမ်းလို့ရှင်ပြော့တယ်လားမာသလားစမ်းလို့ရှင်ပထဝီကိုပြည်တာပဲ
ဟုတ်လား
ပထဝီရဲ့သဘောကိုစမ်းအဲ့လိုမဟုတ်ဘဲနဲ့ပူသလားအေးသလားစမ်းတဲ့အခါကျတော့အပူအေးကိုတွေ့တာပေါ့
မှန်လား
ဒီထဲကနေပြီးတော့တွန့်ကန်နေတဲ့သဘောကိုအာရုံပြုတဲ့အခါကျတော့ဝါရောကိုတွေ့တာပေါ့ဘောလုံးကိုစမ်းလိုက်လို့ရှင်ဘောလုံးကပြန်ဖောက်တာပြန်တွန့်တဲ့သဘောလေးရှိတယ်မဟုတ်လား
မှန်လားဗျာ
အဲ့ဒါမျိုးကိုစမ်းရင်ဣသလားမာရလာတို့စမ်းတဲ့အခါမှာခုနတွန့်ကန်တဲ့သဘောလေးတွေ့လို့ရှင်ဝါရောကိုတွေ့တာပေါ့မှန်ပ
ါ
အဲ့တော့ဖုထဘာယုံလို့ဆိုတာဟာပထဝီရေတေဇောရေဝါရောဒါကိုပဲခေါ်
တ
ာမှန်ပါဒါနဲ့ဒီသုံးမျိုးလုံးကိုတစ်ခါလဲနဲ့သိနိုင်သလားဆိုမသိဘူးသူကကိုစိတ်ကူးရကိုသိချင်တဲ့ဟာကိုပဲအာယုံတစ်ခုပဲပြုတယ်ဒါမို့လို့ပြောကြလားမာရလာဆိုရင်ပြောရပါတယ်ပဲသိမယ်ပူကလားအေးကလားဆိုရင်ပူတာအေးတာပဲသိမယ်ဟုတ်လားတင်းလာတင်းလာရောလာတို့ကြည့်မယ်ဆိုလို့ရှိရင်ခန္ဓာဝါရောပဲကြည့်မယ်အဲ့ဒါကြောင့်လို့ဖုတ်တ်ပါရုံလို့ဆိုတာတခြားဟာကိုခေါ်တာမဟုတ်ဘူးပထဝီတေဇောဝါရောဒီမဟာဘုံ၃ပါးကိုခေါ်တာတဲ့အာရောဆိုတာတော့ဖုတ်တ်ပါရုံမဟုတ်တဲ့အကြောင်းထိတွေ့ပြီးစမ်းတတ်လို့မရဘူးတဲ့ဒါဖြင့်တနည်းတို့ရေလေးစေကိုင်းနေကြတာဗျာရေကိုင်းနေတာလည်းရေချိလို့မရဘူးလားလို့တွေးမိအောင်တွေးမိကြလိမ့်မယ်နော်အေးရေချိရဲ့အခါကျတော့ဘာသတိပြုမိရတော့ရေအေးသလားရေမှုသလားအေးတယ်ကူတယ်ဆိုတာရေဟုတ်ကဲ့လား
ဟုတ်ပါဘူ
းအေးသောကိုပဲတွေးနေတာရေတွေးတာမဟုတ်ဘူ
းမှန်
ဟုတ်ကဲ့
မှန
်ဒါဖြင့်ရေကိုပြန်နဲ့ချလိုက်တဲ့အခါကျတော့ရေရဲ့တုံ့ပြန်မှုတွေပြော့တဲ့သဘောမှားတဲ့သဘောမတွေ့ဘူးလား
မှန်ပါပါခင်ဗျာ
အဲ့ဒါကပထဝီကိုတွေ့တာရေတွေ့တာအာဘောကိုတွေ့တာမဟုတ်ဘူးတဲ့ဟုတ်ကဲ့
မှန်ပါပါဗျာ
နောက်ရေရဲ့လှူရှာတွန့်ကန်မှုတွေကိုတွေ့တဲ့အခါကျတော့ဝါရောကိုတွေ့တာရေတွေ့တာမဟုတ်ဘူးတဲ့ရေဆိုတာကလက်နဲ့စမ်းလို့ရတဲ့အရာမဟုတ်ဘူးဒီလက်နဲ့စမ်းလို့ရနေတဲ့ဟာကခုနပထဝီပဲစမ်းလို့ရမယ်တေဇောကိုပဲစမ်းလို့ရမယ်ဝါရောကိုပဲစမ်းလို့ရမယ်အဲ့တော့ဒီအာရောဆိုတာကအရေးပြောနေတာသဘောကလေးအစိမ့်နဲ့ပဲသိလို့ရတယ်လို့ပြောတယ်
။မှန်ပါဘူး
။ဒါကြောင့်မို့လို့ဒ ဒီအာရောဆိုတဲ့ဟာဒီဖွင့်ရပါတယ်ဒီမှာမပါဘူးလို့ပြောတာเนา
ะမှန်ပါဗျာ
ဧကမီရေတောက်တဲ့အခါမှာလည်းရေအေးအေးလေးတောက်ချင်တယ်လို့ကူကူလေးတောက်ချင်တယ်လို့ဆိုတာတေဇောပဲလုပ်နေတာပဲဟုတ်တယ်မ
ှန်ပါဗျာ
အရင်ဖြစ်နေတဲ့သဘောလေးကိုပြောတာမဟုတ်ဘူးအရင်ဖြစ်နေတဲ့သဘောကအာရောလေးကအဲ့ဒါထိတော့မရဘူးလို့ပြောတာเนาะ
ဟ
ုတ်ဧကမီဒါကြောင့်ရူပယုံတဏ္ဍာယုံကန္နယုံရတယုံခေါ်တတ်ပါတယ်။ဒါရီကယုံတရားတွေရှိပဲမှားလား
။မှန်ပါပါ။
ဒီနေ့ပြောတာကလည်းယုံတရားတွေတဲ့ဟာရှိတယ်။ရူပယုံတဏ္ဍာယုံကန္နယုံရတယုံခေါ်တတ်ပါတယ်။နောက်ဆုံးမှာအာလုံးစိတ်နဲ့သိလို့ရတဲ့အာယုံတွေမှတည်းရနိဗ္ဗာန်အပအဝင်အမိပြည့်တဲ့အပအဝင်စိတ်တွေစေတသိက်တွေစိတ်ကိုလည်းစိတ်နဲ့သိလို့ရတယ်စေတသိက်ကိုလည်းစိတ်နဲ့သိလို့ရတယ်နော်နန္တရားတွေကိုလည်းတခြားနန္တရားနဲ့သိလို့ရတယ်။အဲဒီလိုသိလို့ရတဲ့အာယုံဖြစ်တာတွေအကုန်ပေါင်းပြီးတော့ဓမ္မယုံလို့ခေါ်တာ။ဒါဖြင့်ကံညဓမ္မယုံရတော့ဘာကြောင့်ခေါ်လဲ။ဒါကတော့တရားဓမ္မကိုအာယုံယူတဲ့နေရာဖြစ်လို့ဓမ္မယုံခေါ်တာ။စာထဲမှာပါတဲ့အာယုံ6ပါးထဲမှာပါတဲ့ဓမ္မယုံဆိုတာစိတ်နဲ့သိလို့ရတဲ့အခြားအာယုံတွေလို့ပြောတာ။နော်မှန်ပ
ါပါ
စိတ်နဲ့သိလို့ရတယ်ရူပယုံဆိုတာမြင်သိစိတ်နဲ့ပဲသိလို့ရတယ်တဏ္ဍယုံဆိုတာဈာတိစိတ်နဲ့ပဲသိလို့ရတယ်ပေါ့ဈာတိစိတ်အခြေခံပြီးတော့သိတယ်ပေါ့နော်ဈာတိစိတ်ကအဓိကသိတယ်ထို့လူပဲကန္တယုံနာတိစိတ်ရတ္တယုံနေယတိစိတ်ခွဋ္ဌပါယုံထိတိစိတ်အဲ့ဒါတွေကအခြေခံပြီးတော့ဉာဏ်နဲ့ဟာတွေကြတော့ဓမ္မယုံဓမ္မအာယုံဒီဓမ္မဆိုတာဒီတရားကိုပြောတာမဟုတ်ဘူးအခြားစိတ်နဲ့သိလို့ရတဲ့အာယုတွေအတွေးတွေမှာပေါ်လာတဲ့အာယုတွေမှန်တယ်များကိုဘုံဓမ္မယုံလို့ဒီလိုခေါ်တယ်ရုပ်အားလုံးဒီထဲမှာခန္ဓာရူပနာဒါနရတ္တဖွတ်တ္တဆိုတာကတွဲရင်ဉာဏ်ရဲ့ရုပ်တွေအကုန်ဓမ္မထဲမှာပါသွားတယ
်မှန်လားဗျာ
စိတ်တွေအားလုံးဒီထဲမှာပါသွားတယ်စေတသိက်တွေအားလုံးဒီထဲမှာပါသွားတယ်ပညာတွေအားလုံးဒီထဲမှာပါသွားတယ်။နောက်ဆုံးနိဗ္ဗာန်ကြည့်အောင်ဒီထဲမှာပါသွားတယ်။ဒီလိုမှတ်ရအောင်။အဲ့တော့အာယုံ6ပါး။အာယုံ6ပါးနဲ့ဝိထုယုံ6ပါး။အဲ့ဒီနှစ်ခုကအမှန်တမ်းအရေးကြီးတယ်။စိတ်ဖြစ်တာကိုရှင်းပြောဖို့ရန်အတွက်အဲ့ဒီ6မျိုးစီကိုသိထားဖို့လိုအပ်တယ်လို့ပြော။နော်
။ဟုတ်ပါဘူး။
ဒီ6ခုစီကိုသိထား။ကဲနောက်တစ်ခုကဘာသိဖို့လိုလို့ဆိုလို့ရှိရင်ဒွါရလို့ခေါ်တဲ့တကားပေါက်ပေါ့အာယုန်ဝင်လာတော့အသိစိတ်တွေကအာယုန်နဲ့ဆက်သွယ်လို့ရတဲ့တကားပေါက်တွေအဲ့ဒီတကားပေါက်ကလည်း6ခုရှိတယ်အဲ့ဒါဒွါရ6ခုလို့ခေါ်တယ်အဲ့ဒီဒွါရ6ခုဆိုတာခုနဘေ့စ်နဲ့အလားတူတယ်ဒီကေ6ခုပဒါရယုံကို6ခုဒွါရလို့ခေါ်တယ်သောတာပဒါရယုံကိုသောတာဒွါရလို့ခေါ်တယ်ခန္ဓာပဒါရယုံကိုခန္ဓာဒွါရလို့ခေါ်တယ်စီဝပဒါရယုတ်ကိုစီဝဒွါရလို့ခေါ်တယ်။ကာယပဒါရယုတ်ကိုကာယဒွါရလို့ခေါ်တယ်။နော်။နောက်ပြီးတော့မနောဒွါရလို့ဆိုရင်မိုင်းညိုကြတော့ဘဝင်စိတ်ကလေးကိုခေါ်တာလေအဲ့ဒါ။ဘဝင်စိတ်ဆိုတာကကံကနေဖန်တီးပြီးတော့ကံရဲ့အကျိုးဆက်အနေနဲ့ခန္ဓာကိုယ်ထဲမှာခန္ဓာပုတ်ရှင်ရှင်ဒီအနေအထားမျိုးစိတ်တခြားစိတ်တွေပေါ်ဝရံအတွက်အခြေခံစိတ်သဘောမျိုးပေါ့နော်
မှန်ပါပါအ
ဲ့ဒီဘဝင်စိတ်လေးကရှိတယ်ရှိတယ်ဆိုတာခန္ဓာရှိနေတာမဟုတ်ဘူးသူလည်းသူ့အာရုံနဲ့သူ run လုပ်နေတာနေ့ကရဲ့ဝမ်းထဲမှာပထမဆုံးတရေတည်တဲ့စိတ်ကလေးဒီပင်တစ်ပတ်လုံးဘဝင်စိတ်ကိုကြောင်းခေါ်ထားတာ
မှန်ပ
ါပါပထမဆုံးဖြစ်တဲ့အချိန်ကတော့ပရိသေရေစိတ်ကိုခေါ်လိုက်တယ်နောက်ထပ်ဒီစိတ်မျိုးထပ်ပေါ်တဲ့အခါကျတော့ဘဝင်စိတ်လို့ခေါ်တယ်။နောက်ဆုံးဖြစ်တဲ့စိတ်ကျတော့သုတိစိတ်လို့ခေါ်တယ်။ဒါကြောင့်မို့ပရိသေရေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့ဆိုတာတဘဝတာမှာလုံးဝတူတယ်လို့မှတ်တာ
။မှန်ပါဗျာ
။ဒီစိတ်တစ်ခုလေးပဲ။ဒီတစ်မျိုးလေးပဲလို့ဆိုလို့ပြောင်းတာမဟုတ်ဘူးနော်။ဒါလို့ထောင်ဝရှိနေတာလားလို့ဆိုရင်တော့မရှိဘူး၊သူလည်းပေါ်နေတဲ့ဟာတွေပဲ။သူကပေါ်လာတော့အဓိကကံဤဥတော့အကြောင်းတရားပေါ်မှာအခြေပြုပေါ်တာ။ဉာဏ်ဓာတ်တွေကကံကိုအခြေပြုပေါ်တာမဟုတ်ဘူး။ potentiality အကြောင်းပေါ်မှာဖြစ်နိုင်တဲ့အနေအထားပေါ်မှာပစ္စုပန်အကြောင်းတရားတွေကနေပေါင်းစုံလိုက်တဲ့အခါကျတော့မှပေါ်လာတာဉာဏ်ဓာတ်တွေကနော်။မှန်ပါပါ เนาะตะวินเซ่ဆိုတာသူစပ်ပန်အကြောင်းနဲ့ဘာမှမဆိုင်ဘူးသူကသူအတိတ်ကခံရရဲ့စွမ်းအားနဲ့သူတော့ပေါ်နေတာ
မှန
်ပါဘူးတဝင်းစိတ်ကဒါကြောင့်မို့ဘဝင်စိတ်ဒီမျက်စိကမြင်တဲ့အာယုအာယုမပြည့်ဘူးနားကကြားတဲ့အတန်ကိုအာယုမပြည့်ဘူးမသိဘူးအာယုမပြည့်ဘူးဆိုတာမသိဘူးလို့ပြောရအောင်နော်မှန်ပ
ါဘူ
းစိတ်ဆိုတာသိတာဘဝင်စိတ်လေးဒီမျက်စိကမြင်တဲ့အရှင်းကိုမသိဘူးနားကကြားတဲ့အတန်ကိုမသိဘူးနှာခေါင်းကနားနဲ့အနံ့ကိုမသိဘူး၊လျာကလျဲတဲ့အရာကိုမသိဘူး၊ခန္ဓာကိုယ်အထိလည်းသူကမသိဘူး။အတွေးစိတ်တွေထဲမှာလည်းသူမသိတာပဲ။အတွေးအာယုံတွေရောက်နေသူမသိဘူး။သူကသူ့ဟာသူကြည့်နေအိတ်နေသိတာ
။သိပါဘူး။
သိပါဘူး
။အိတ်နေရင်စိတ်ကတော့ရှိနေတာပဲ။ဘာရှိတာလဲဆိုဘဝင်စိတ်ကဖြစ်နေတာ။သူကဘာနဲ့တွားနေရတာလို့ဆိုရင်သူ့ကိုဘာနဲ့ခုခေတ်လိုပြောရင်ဘာနဲ့ run နေတာလို့ဟုတ်လား
။
ဘာနဲ့သူကဖြစ်ပြီးတော့နေတာလို့ဆိုကံရဲ့စွမ်းအင်နဲ့ဖြစ်နေတာကံရဲ့စွမ်းအားကတွန်းထားလိုက်တာကတွန်းပြီးတော့လှုပ်လိုက်တာဥပမာလဲဒုံမြန်တဲ့ခုကိုအရှိန်နဲ့ပြစ်ထက်လိုက်တဲ့အခါကျတော့ဒီအရှိန်မကုန်မချင်းဒုံမြန်ကြီးကသွားနာပဲခွာ
မှန်ပါဘူ
းနောက်တစ်ထပ်ပြစ်ဖို့လိုသေးလား
မှန်ပါဘူ
းလိုဘူးအရှိန်ကုန်တဲ့ချိန်မှာသူကြောက်တော့ပြစ်လွတ်လိုက်တဲ့စွမ်းအား energy နဲ့သူကရှေ့ကို push လုပ်လိုက်တဲ့အတိုင်းနဲ့တွန်းလုပ်လိုက်တဲ့အရှိန်အားနဲ့ပဲသူသွားနေတယ
်။
အရှိန်ကုန်တဲ့ချိန်ရမှာ။အဲ့တော့လူမှလည်းတို့လူပဲဒီဘဝစိတ်ဆိုတဲ့ပရိသေရိစိတ်ကလေးကနေစပြီးတော့လှုပ်ပေးလိုက်တဲ့ဟာကဒီစွမ်းအားနဲ့တွန်းလုပ်လိုက်တဲ့ကံရဲ့အရှိန်နဲ့သူကသွားနေတာ။နောက်ဆုံးမှအရှိန်ကုန်သွားတဲ့အခါသုတိဆိုပြီးတော့သိသွားတဲ့ဘဝဥပါဒ်။မှန်ပါဗျာ
။
အဲ့တော့ဝေးတဲ့စိတ်ရဲ့တည်တဲ့စိတ်ရဲ့ကြားထဲမှာအိပ်နေတဲ့စိတ်ရဲ့တူတူပဲ။ကံရဲ့ဆွမ်းအားနဲ့သွားနေတာ
။
မျက်စိကမြင်လို့အခုလောလောဆယ်ပြစ္ဆေကဘွားနဲ့သူတို့ကဘာမှမဆိုင်ဘူးလို့။အာယုန်တွေကြောင့်ဖြစ်လာတာမဟုတ်ဘူး။ကဲအာယုန်တွေကြောင့်ဖြစ်နေတဲ့စိတ်ကလေးကိုပြောရအောင်။ဒီအခုပြောရတဲ့ဝိထုယုတ်6ပါးကိုမှတ်ထားရမယ်။အာယုန်6ပါးဆိုတာကိုမှတ်ထားရမယ်။တကား6ပါးဆိုတာမှတ်ထားရမယ်။အဲ့တော့တကား6ပေါင်းနဲ့ဒီအခြေခံဝိထု6မျိုးဆိုတာကစင်စင်လေးလုံးဝတူတယ်ရှေ့5ခုကနောက်ဆုံးတစ်ခုကျတော့ခုနကဟရယဆိုတာနဲ့ mind zone ဆိုတာဒီဘဝင်စိတ်လေးရဲ့မနောဓာတ်ဆိုတာကပွဲပြားခြားနားမှုရှိတယ်ဆိုမနောဓာတ်ဆိုတာကနန္တရားဟရယဝိထုဆိုတာရုပ်တရားအဲ့ဒီနေရာလေးမှာနန္တရားပါအဲ့ဒါလည်းသိပြီးတတိချက်စရာကောင်းတဲ့အချက်တစ်ခုနန္ဒရားပေါ်မှုရအတွက်နန္ဒန်ချင်းအခြေပြုတယ်ဆိုတဲ့သဘောပါနေဟုတ်ကဲ့လား
မှန်ပါဗျာ
ကဲတောင်းပြီသုတ္တန်ပါဠိတော်ဒီမှာမြတ်စွာဘုရားကမြင့်သိစိတ်လေးပေါ်လာတော့ဟောတယ်သက္ကုဇာမေကဝေပတိစ္ဆာလူပေစဥပ္ပိစတိသက္ကုဝိညာဏဘေကဝေจิตายံတို့သက္ကုဇာမျက်စိကို၎င်းဥပေစအစဉ်အာယုန်တို့ကို၎င်းပတိစ္ဆာဆွဲမိလေသက္ကုဝိညာဏသက္ကုဝိညာဉ်လို့ဆိုရဲမြင်သည့်စိတ်ကလေးဟာဥပ္ပစ္စတိဖြစ်ပေါ်၍လာရပါပေတော့ဤပုဒ်တန်ပါဠိတော်မှာဟောတဲ့စကား
မှန်ပါဗျာ
တန်တဲ့ကိစ္စလားကြည့်ပါလေမြင်သည့်စိတ်ကလေးဟာမျက်စိမရှိဘဲနဲ့ပေါ်နိုင်မှ
ာပေါ်နိုင်ပါဗျာအ
ေးမျက်စိနဲ့ရူပါယုံတစ်ခုစုံပြီးတဲ့အခါမှာမြင်သည့်စိတ်လေးမြင်လို့ဩနာဘူးမြင်လိုက်တယ်တဲ့ပင်မြင်တယ်၊မိအောင်မြင်တယ်၊စသဖြင့်မြင်မှုတွေကိုမျိုးမျိုးနာမည်တက်ပြီးပြောကြတာ။မမြင်ရရင်မြင်တယ်လို့ပြောလို့ရမလား
။ရပါဘူး။
ခရာဘူးဒါကြောင့်သက္ကုကတာရဆိုတဲ့အခြေခံသက္ကုဝိထုဆိုတာရဲ့ရူပယုံဆိုတာရဲ့ဒီနှစ်ခုစုံလိုက်တဲ့အချိန်လေးမှာလက်ကနေပေါ်သွားတဲ့သဘော။မှန
်ပါဗျာ။
ခုနစီလေးကိုလက်နဲ့တီးလိုက်တဲ့အခါမှာအတန်လေးပေါ်လာတဲ့သဘော။ဆောင်းလေးကိုလက်ညှိုးလေးတင်ပြီးတော့လက်ကလေးတွေတင်ပြီးတော့လက်ချောင်းလေးနဲ့တိခတ်လိုက်တဲ့အခါမှာအတန်ပေါ်လာတဲ့သဘော
မှန်လားဗျာ
ဝိထုယုံနဲ့ဝိထုနဲ့အာယုံပေါ့ဝိထုနဲ့အာယုံနဲ့စုံစည်းလိုက်တဲ့အခါမှာတိုက်ခိုက်မှုရဲ့စွမ်းအားကြောင့်ဟောဒီအသိစိတ်လေးတွေဖြစ်ပြီးပေါ်လာတာဒါနန္တရားတွေပေါ်လာတာအဲ့ဒီတိုင်းပဲပေါ့ဒါဖြင့်စဉ်းစားကြည့်ဖို့ဒီမြင့်သိစိတ်လေးဟာမျက်လုံးထဲကထွက်လာတာလားလို့ဆို
ဟုတ်ကဲ့ပ
ါစောင်းနာမှာစောင်းနေကထွက်လာတာလားလို့ပြောလို့မရစောင်းနေမှာရှိနေမှာထွက်လို့ရမှာပေါ့နော်
မှန်
ပါဗျာပေါ်လာတာပဲအเจ้าကြောင့်ပေါ်လာတာလို့ပဲပြောရအောင်အဲ့တော့မြင်သိစိတ်တွေကမျက်လုံးထဲကထွက်လာတာလည်းမဟုတ်ဘူး ရစီနဲ့မြင်ရတဲ့အစင်းအယုံတွေကနေပေါ်လာတာလည်းမဟုတ်ဘူးအဲ့ဒီနှစ်ခုစัจ जा မှာပေါ်လာတာလည်းမဟုတ်ဘူးတဲ့ဒါဖြင့်ဘာကြောင့်ပေါ်လာတော့ဟေတုံပဋိစ္စသံဗုဒ္ဓအကြောင်းတရားကြောင့်ပေါ်လာအကြောင်းတရားကဘာလို့ဆိုရင်မြင်သိစိတ်လေးရဲ့ဩယစီပတာသကုပတာရယုတ်ဆိုတဲ့ဝိထုယုတ်လေးရဲ့ရူပယုတ်ဆိုတဲ့အာယုတ်လေးရဲ့အဲ့ဒီနှစ်ခုစုံစည်းသွားတဲ့အချိန်မှာတိုက်ခိုက်မှုရဲ့ဆွမ်းအားနဲ့ပေါ်လာတာမှန်လား
ဗျာ
ယုတ်တစ်ခုစုံလိုက်တာတိုက်ခိုက်လိုက်တာလေလျှက်စီမီယုတ်နှစ်ခုခတ်လိုက်တယ်လို့ပဲပြောလဲတိုက်သွားတာနော်မှန
်ပါဗျာ
အဲ့ဒီလိုတိုက်ခိုက်လိုက်တဲ့အခါမှာလက်ကနေပေါ်လာတယ်လို့ပဲဒီအသေးစိတ်လေးကပေါ်လာပါလေလို့ပြန်ဆောင်ရတယ်လို့ပေါ်လာမှန်ပါဗျာအဲ့ဒီတည်းမှာလည်းအဓိကဖြစ်တဲ့မြတ်စကုပ္ပတာရယုတ်လေရူပယုတ်ဒီနှစ်ခုကိုပဲမြတ်စွာဘုရားဟောတာလေအခြားဒီအခုကြီးအကြောင်းတရားတွေကလည်းလိုအပ်သေးတယ်ဘာလို့ဆိုလို့ရှိရင်ဒါဖြစ်ဖို့အတွက်အလင်းရောင်လေးလိုသေးတယ်ဟောအလင်းမရှိလို့ရှိရင်လည်းအမှောင်တွေမမြင်နိုင်ဘူ
းမှန်ပါပါ
ဘုရားဒါကြောင့်မလို့မျက်စိလည်းရှိတယ်အစင်းအာယုံလည်းရှိတယ်မြင်ဖို့ရအတွက်ဒီနှစ်ခုကြားမှာအလင်းလိုတယ်နောက်တစ်ခုကျတော့နှလုံးသွင်းမှုလိုသေးတယ်လို့ပြောတာအသိစိတ်နှလုံးသွင်းဆင်ခြင်မှုလေးလိုသေးတယ်ပေါင်းလိုက်တဲ့အခါကျတော့အကြောင်းလေးမျိုးဖြစ်ပါတယ်ဖြစ်ပါတယ
်
အဲ့ဒီအကြောင်းလေးမျိုးကြောင့်မြင့်သိစိတ်ဆိုတဲ့ဒီနံတရားလေးတွေပေါ်လာတာပါတဲ့ငကောကဒီထဲမှာရှိနေတာမဟုတ်ပါဘူးဘယ်နေရာမှာရှိနေတာမဟုတ်ပါဘူးပေါ်လာပြီးတဲ့နောက်လည်းသူ့ရဲ့အချိန်ပိုင်းအတိုင်းတာလေးအတွင်းမှာပဲပြည့်စုံသွားတယ်မှန်ပါဘူ
း
အဲ့ဒါကိုမြတ်စွာဘုရားကအိဋ္ဌာလို့ခေါ်တာပဲအဘုဒ္ဓဝါတံဘောတိဟုတ်တယ်ဝါပတိဝေတိအိဋ္ဌာရဲ့အတိတ်ပဲအနုမရတုတ်တံမှာပြောလို့ရှင်းအဘုဒ္ဓဝါဘယ်နေရာမှာရှိခဲ့တာမဟုတ်ပဲနဲ့တံဘောတိအကြောင်းဆုံးတဲ့အခါမှာပေါ်လာတယ်အကြောင်းကထုံးလို့လို့ပေါ်လာရတယ်ဟုတ်တယ်ဝါအကြောင်းဆုံးတို့ဖြစ်ပေါ်လာပြီးတဲ့နောက်မှာလည်းပฏิဝေတိပြောက်ပွေပြီးတော့သွားတယ်ဒါဟာအနေစာလို့ဆိုတယ
်မှန်ပါတော့ပြန
်ဘယ်နေရာမှာရှိနေတာမဟုတ်ခဲနဲ့အကြောင်းကြောင့်ပေါ်လာတယ်ဆိုတော့ခဏကအတန်လေးဟာဒီဝါရှိနေတာမဟုတ်ဘူးအကြောင်းတိုက်ဆိုင်တဲ့အခါမှာအတန်လေးပေါ်လာပေါ်လာပြီးတော့ဒီအတန်လေးဟာတင်းနေတာဆိုမတည်ဘူးပြောက်သွားတယ်အဲ့ဒီသဘောကိုပြောတာနော
်မှန်ပါပါ
အဲ့ဒါအနိစ္စဆိုတာအဲ့ဒါပြောဟိုမမြဲဘူးမမြဲဘူးဆိုတာလေးကပြောတာအပေါ်ရင်လေးပြောကြတာမမြဲဘူးဆိုတာမမြဲဘူးရှိတော့ရှိနေတယ်လို့ဒီလိုထင်ကောင်းထင်နေလေဟုတ်ဘူးငြိုးရှိနေတာမဟုတ်ဘူးတဏှာမှာရှိနေတာမဟုတ်ဘူးရှိမနေရတဲ့အကြောင်းတရားကြောင့်ပေါ်လာလိုက်တဲ့ပေါ်လာပြီးတဲ့နောက်မှာပျောက်သွားတယ်ဒါကိုအနိစ္စလို့ပြောတာနော
်မှန်ပါပါဘုရား
အေးကောင်းပြီအဲ့ဒီမှာနန္ဒရားတွေဟာဒီပုံမီနီးဖြစ်လာတာဟေတုပဋိစ္စသံဂုတာဟေတုပင်ကလေးလို့ဆိုတယ်အကြောင်းတရားတွေပြည့်စုံသွားရင်သူတို့လည်းပြည့်စုံသွားတာ
ဟ
ာပါအလုံးဟာအကြောင်းတရားပေါ်မှာပီတိပြီးတော့ဖြစ်သွားတာမိတိပြီးတော့ဖြစ်ရတယ်အကြောင်းတရားတွေပြည့်ရင်သူတို့လည်းဖြစ်တယ်ဒီအသိစိတ်လေးဟာမျက်လုံးနဲ့ကထွက်လာတာလည်းမဟုတ်ဘူးမြင်စရာရူပါယုံကထွက်လာတာလည်းမဟုတ်ဘူးသုံးနှစ်ခုကြားကထွက်လာတာလည်းမဟုတ်ဘူးတဲ့အကြောင်းတရားကြောင့်ဖြစ်တာဥပမာမယ်စီတန်လေးလိုပဲတဲ့စီတဲကထွက်လာတာမဟုတ်ဘူးတိခတ်တဲ့ဒုက္ခလက်ကထွက်လာတာလည်းမဟုတ်ဘူးဒီနှစ်ခုကြားမှာသူအောင်းနေတာလည်းမရှိဘူးတဲ့ဟောတိခတ်ခြင်းလေးဟူသောအကြောင်းကိုဆွဲပြပြီးဒီတန်လေးပေါ်လာတာပေါ်လာပြီးတဲ့နောက်ပျောက်သွားတယ်ဒါနန္တရားရဲ့ဘောလို့ပဲ
မှန်ပါလား
နတ်ဆိုတာအဲ့ဒီတိုင်ပဲကြည့်မြတ်စွာဘုရားဆက်ဟောတဲ့အထုတူပဲတောတေသပတိသတတ္တေသဥပ္ပစ္စတိသောတဝိညာဏဇာတိစိတ်ကလေးကလည်းဒီတိုင်ပဲတဲ့သောတပတာလယုဆိုတဲ့အခြေခံဝိတုယုရဲ့တတ္တယုဆိုတဲ့အတန်ယုရဲ့အဲ့ဒီနှစ်ခုထိခိုက်လိုက်တဲ့အခါကျတော့ထိခိုက်တာလည်းအလုံးကြီးရဲ့နော်ကောင်းရပါလေစီမရှိရဲနဲ့မိုးချိန်တာတည်ရမှာလား ဟုတ်ပါပါဘုရားမှာဒုံနဲ့တိုက်ရိုက်တာမဟုတ်ပါဘူးနဲ့အေးအဲ့ဒီမှာတိုက်ခိုက်ပြီးတော့အတန်လေးတွေကအောက်ကတည်းကတီးတဲ့အတန်နဲ့တောင်ပြင်းထန်သေးတယ်နော်မှန်ပ
ါပါဘုရား
မိုးချိန်များပြစ်လိုက်ရင်ဖိုးဆိုးသေးတယ်မှန်ပါပ
ါ
အဲ့တော့ဒီမှာလည်းနားထဲမှာအတန်နဲ့ ခဏကတောတပတာရနဲ့နှစ်ခုတိုက်လိုက်တာတိုက်လိုက်တာနဲ့လည်းໃຫຍ່နဲ့ခဏအတန်တီးတဲ့စိတ်ကလေးပေါ်လာတယ်ဒါနဲ့နားထဲကနေထွက်လာတာမဟုတ်ဘူးတဲ့ဒီတီးတဲ့စိတ်ကအကြောင်းကြောင့်ပေါ်လာတယ်ပူရှင်းအောင်မိจิตဖူးလေးကိုပဲစဉ်းစားမိจิตဒီကက်စ်မိจิตဖူးလေးပဲစဉ်းစားကက်စ်မိจิตမှာကြည့်တယ်ဒီရှိနေလို့ရှင်ဥမာဘောလောင်ဘောမရှိဘူးဆိုတော့တေးကြတယ်မရှိဘူးဆိုတော့လက်တွေ့ပြလို့ရတယ်လက်တွေ့ပြလို့ရတော့အိတ်ဆောင်တွေချဲ့သွားဟုတ်လားတကယ်လို့မရှိပဲလေဘယ်ခံနိုင်မှာလို့လောင်ဘောမှာပေါ့သူ့ကိုဒါမရှိဘူးဆိုတော့တေးကြသို့တော့အကြောင်းတစ်ခုထပ်ပြီးတော့ထည့်လိုက်တယ်လူကနေပြီးတော့ဖိကိုချက်လိုက်တယ်ဟောပြီးပေါ်လာအဲ့ဒီသဘောပဲပတ်တာကောင်းပြီထွက်လို့ပဲနန္တိစိတ်လာတယ်ပဲနှာခေါင်းနဲ့အနတ်နဲ့ဆုံပြီးတဲ့အခါမှာပေါ်လာတယ်။လေယတိစိတ်ကလည်းကြည့်လေယတိစိတ်ကြတော့ပုံပြီးတော့တိတ္တနာပေါ့နော်။လေယတိစိတ်ဆိုတာကြည့်ရတယ်။ဒါမှမဟုတ်ရင်းချက်ပြီးမြည်ရတယ်ပေါ့လား။မှန
်ပ
ါဗျာ။မြည်ချိုးရပါလေတိဘူး။တခါတည်းဟာတည်းဒီမက်မက်လေးခွဲထားတဲ့အခါကျတော့ကြည့်ရစရကြည့်တော့ခန္ဓာဒီဒီအစင်းလေးနဲ့ချိုးတယ်လို့သင်ညာအမှတ်တာတော့သွားစားလိုက်တော့မလေးချင်လိုက်တာမပြောနိုင်ဘူး။တကယ်ဆုံးချက်ပေးနိုင်တာကြတော့ဟုတ်လားရှားတော်ရောက်မှသိသွားတာပဲဟုတ်လားမှန
်ပါဗျာ
ချိုးရတင်လို့စားလိုက်ရင်ရှင်သာတွေ့တယ်တွေ့မယ်ရှင်တယ်လို့အထင်နဲ့ရောက်လာတာနေပြီးတော့ချိုးနေတာလည်းတွေ့ကောင်းတွေ့နိုင်မယ်ပေါ့တယ်လို့ရှင်သာကငန်းရင်လည်းငန်းနေလိမ့်မယ်ငန်းတယ်လို့ရှင်သာကပေါ့ကျင်တယ်ပေါ့နေအားလုံးကရှားကြမှသိတာအချိန်ပဲဟုတ်လား
မှန်ပါဗျာ
ဒါကြောင့်လို့မြတ်စွာဘုရားကဇီဝစပတိစရတိစဥပ္ပစတိဇီဝဝိညာဏတေနံတေတိအတော။နော်ရတ္တယံရေဒီဇီဝပတာရရေရတ္တယံရေနှစ်ခုပေါင်းစပ်လို့တဲ့အရာတိတဲ့စိတ်လေးပေါ်တာပါ။ထို့တူပဲကာယပတာရနဲ့ခုတ္တပဒီနှစ်ခုစုံပြီးသွားတဲ့အခါကျတော့ထိတိစိတ်လေးပေါ်တာပါ။နောက်တစ်ခါမနေစပတိစဓမ္မေစအတွေ့အာရုံတွေဉာဏ်နဲ့အာရုံတွေကြတော့ခုနကဘဝင်းစိတ်ကလေးတွေမှာဉာဏ်နဲ့အာရုံကဘဝင်းစိတ်ကလေးကိုသွားတိုက်လိုက်တဲ့အခါကျတော့ဘဝင်းစိတ်ကလေးနဲ့တော့တိုးတာအဲ့ဒါကြတော့ကြည့်ရမှာနာမ်နာမ်ကြီးတိုက်တာလည်းပါမယ်ဘာလို့လဲဆိုရင်အာရုံကနာမ်ဆိုလို့ရှိရင်ဘဝင်းစိတ်ကလည်းနာမ်ပဲနာမ်နာမ်ကြီးတိုက်ပြီးတော့အတိစိတ်တစ်ခုပေါ်မယ်ဟုတ်ကဲ့လား
မှန်ပ
ါပါအဲ့ဒါကြတော့မနောဝိညာဏစွန့်ထက်တဲ့စိတ်တွေပေါ်လာတာဘဝင်းစိတ်ကလေးနဲ့ဓမ္မယုံနဲ့ဒီတစ်ခုပေါင်းဆက်ပြီးတော့တက်ခိုင်းပြီးလိုက်တဲ့အခါကျတော့တခြားသိစိတ်တွေပေါ်လာတယ်ကုသိုလ်စိတ်တွေပေါ်မယ်အကုသိုလ်စိတ်တွေပေါ်မယ်ဆွမ်းထက်တဲ့စိတ်တွေအဲ့ဒီမှာပေါ်တယ်အတွေးစိတ်တွေပေါ်တယ်ဟုတ်ကဲ့
မှန်ပါဗျာ
ခေါင်းကုတ်ရတာအဲ့ဒီစိတ်မျိုးပဲပေါ့အဲ့တော့မနိစ္စပတိစ္စဒီနေရာမှာဟရိယစ္စပတိစ္စဓမ္မေစ္စလို့ဘုရားမဟောတာအဲ့ဒါစဉ်းစားကြည့်ကျန်တဲ့နေရာမှာတော့သက္ကုသောတဒါနဇီဝကာယဘေးစီကယုတ်တရားတွေဖြစ်ခဲ့တဲ့အတိုင်းဒီ6ခုမြောက်ရောက်တဲ့အခါကျတော့မြတ်စွာဘုရားကမနင်းစပတိစ္စဓမ္မေစလို့ခရယင်းစပတိစ္စခရယဝုထုစပတိစ္စဓမ္မေစလို့မဟုတ်ဘူးတဲ့ခရယဝုထုတက်တဲ့ကမပေါ်နိုင်ဘူးလို့ဆိုတဲ့အတိတ်ကမရဘူးလားကျပါတယ်ခင
်ဗျာ
ခရယဝုထုတက်တဲ့နဲ့မပေါ်ဘူးတဲ့ဟုတ်ကဲ့ဒီမှာအဲ့တော့အခြေခံဘဝင်စိတ်နဲ့ဘဝင်စိတ်ကနေဖြတ်တန်းရတာဖြစ်တယ်။ဒါဟောတာ။ဘဝင်စိတ်ဟာမိုင်းတိုးပဲ။အဲ့ဒီကနေဝင်ပြီးတော့ဖြတ်တန်းတာဖြစ်လို့ဒီဘဝင်စိတ်လေးနဲ့ဓမ္မအာယုံနဲ့ဓမ္မယုံနဲ့တွဲလိုက်တဲ့အခါပေါက်ဆက်ပြီးတဲ့အခါကျတော့မနှောဝိညာဉ်လို့ဆိုရဲအစမ်းထက်တဲ့စိတ်တွေပေါ်လာတယ်လို့ဒီလိုဟောတာ
။
ဘယ်လိုလဲ။ကြည့်အခုကြည့်လိုက်ပဲဆိုရင်အကျမ်းများတဲ့စိတ်ချောင်းမျိုးကိုပြောလိုက်ပြီးပြီ။မြင့်သိစိတ်စာလို့ပြောရင်စက္ကုဝိညာဉ်စိတ်ဟုတ်ကဲ့စက္ခုဆိုတာမျက်စိကိုပြောတာဝိညာဉ်ဆိုတာသိတာမျက်စိမှာပေါ်လာတဲ့အတိစိတ်လို့ဒီလိုပြောတာမျက်စိကိုမိပြီးပေါ်လာတဲ့အတိစိတ်လို့ဒီလိုပြောတယ်သောတာဝိညာဉ်စိတ်နားကိုမိပြီးတော့ပေါ်လာတဲ့အတိစိတ်ခန္ဓာဝိညာဉ်စိတ်နှာခေါင်းကိုမိပြီးတော့ဖြစ်ပေါ်လာတဲ့အတိစိတ်ဇီဝဝိညာဉ်စိတ်ရှားကိုမိပြီးတော့ဖြစ်ပေါ်လာတဲ့အတိစိတ်ကာယဝိညာဉ်စိတ်ကိုယ်ကာယကိုမိပြီးတော့ပေါ်လာတဲ့အတိစိတ်နော်မနောဝိညာဉ်စိတ်မနကိုပြီးပြီးတော့ဖြစ်ပေါ်လာတဲ့အသိစိတ်ဘဝင်မနကိုပြီးပြီးပြီးတော့ဖြစ်ပေါ်လာတဲ့အသိစိတ်လို့ပေါင်းလိုက်တဲ့အခါကျတော့စိတ်6မျိုးမရဘူးလား
မရဘူ
းအဲ့ဒီစိတ်6မျိုးဟာစေတသိက်တွေနဲ့ပေါင်းထားပြီးတော့ဒါနန္တရားတွေဘယ်လိုဖြစ်ပေါ်လာလဲဆိုတာကိုဟောတာပါเนาะ အေးကောင်းပြီဒီကနေ့နန္တရားရဲ့အကြောင်းကိုလေ့လာလိုက်တာနောက်ထပ်ဆက်ပြီးတော့လေ့လာကြရတယ်အများကြီးလို့သိတယ်တစ်ခုချင်းတစ်ခုချင်းအခုသဘောပေါက်ရမှာနန္တရားဆိုတာရှိနေတဲ့တရားမဟုတ်ဘူးယုတ်တရားတွေကိုပြီးပြီးတော့ဖြစ်ပေါ်လာတဲ့တရားများလားဖြစ်တယ်ဆရာဆရာအကြောင်းတရားတွေကိုပြီးပြီးတော့ဒီဝိတုအာယုန်ရဲ့ပေါင်းစပ်မှုကြောင့်ဖြစ်ပေါ်လာတဲ့အပေါ်ဖြစ်ပေါ်လာတဲ့တရားများလားဖြစ်တယ်လို့ဆိုတာကိုဒါနန္တရားတွေပေါ်လာဖို့သိရှိရပြီ။နောက်ရည်ဒီမှာစိတ်ရဲ့တဘာဝစိတ်ရဲ့အကြောင်းတရားတွေကိုသိတတ်ပါမယ်။ပြီးတဲ့အခါကျတော့စိတ်ရဲ့စွမ်းအားတွေကိုသိတတ်ပါမယ်။နောက်ပြီးတဲ့အခါစိတ်ရဲ့အရင်ကြီးတွေကဘာတွေလဲဆိုတာပေါ့မယ်။နောက်ကြရင်စိတ်ရဲ့ဒီစိတ်ကိုအစွမ်းထက်စေတဲ့စွမ်းအားတွေကဘာတွေလဲဆိုတာကိုသိတတ်ပေါ့ပြီးတော့စိတ်အကြောင်းကိုသိချာလေ့လာပြီးရောက်တဲ့အခါစိတ်နဲ့ရုပ်နဲ့ပေါင်းစပ်ပြီးတော့ဘယ်လိုလှုပ်ရှားကြလဲစိတ်တွေဟာဘယ်ကုန်ပယ်နေတဲ့ဖြစ်စဉ်ထဲမှာရှိတယ်ဆိုတာလေးကိုအစုံအတိုင်းအနေနဲ့ဟောပြီးတော့နိဗ္ဗာန်ကိုဘယ်လိုရောက်တယ်ဆိုတာကြည့်အောင်နိဗ္ဗာန်ကိုမသွားကြနေလည်းမသွားနဲ့ပေါ့အဲတို့တော့နိဗ္ဗာန်လာရောက်အောင်တော့ပို့လိုက်လို့ပေါ့နော်အေးဒါကြောင့်မလို့တရားရှိခဲ့ဆိုတာလည်းပြိတ္တမောင်းလို့ဒီကိစ္စနန္ဒရားကိုလေးလာသုံးသပ်ခြင်းဆိုတဲ့အပိုင်းမှာနန္ဒရားလို့ခေါ်တဲ့စိတ်စေတသိက်တွေဟာရုပ်ကိုမြင်ပြီးတော့အခုလိုဆရာဆရာအကြောင်းတရားတွေဆုံတဲ့အခါမှာပေါ်ပေါ်လာပြီးတော့ဖြစ်ပေါ်လာတဲ့သဘောဝတရားတွေဆိုတာဘုရားမြတ်စွာဟောတဲ့အတိုင်းသိရှိကြတဲ့ဖြင့်ခုခန္ဓာကိုယ်မှာထာဝရမြဲနေတဲ့အရာဆိုတာငါတို့ခင်ပြီးတော့နေရတဲ့အရာဆိုတာတခုမှမရှိပါလားတကယ်တော့သူ့အကြောင်းနဲ့သူဖြစ်ပြီးသူ့အပြုပေါ်ပြီးပြောင်းနေတဲ့အရာသာဖြစ်တယ်အဲ့ဓာရီကိုငါလုံးနေလို့လည်းမဖြစ်ဘူးငါဟာလို့တွဲနေလို့လည်းမဖြစ်ဘူးဆိုရဲအသိစိတ်ကလေးဝင်လာတာဟာဒါကမ္မဒိဋ္ဌိမှန်ကန်သောအမြင်တစ်ခုပါပဲလို့အာလုံးကိုစီကိုစီသဘောကျပြီးကမ္မဒိဋ္ဌိညာညစ်တာအောင်အကျင့်ကြံကြုတ်ကိုအားထုတ်နိုင်ကြပါစေကုန်သတည်းမေတ္တာပို့ပါသတ္တဝါများစွာ
သတ္တဝါများစွာ
ဝိညာဉ်ကွာ
ဝိညာဉ်ကွာ
သန္တာကြပါစေ
သန္တာကြပါစေ
ဒါရီကျံ
ဒါရီကျံဘုံဃာဖြံ
ဘုံဃာဖြံ
ဝိ
ညာဉ်ကြပါစေ
ဝိညာဉ်ကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သိချမ်းသာ
ဘုရားဆန္ဒပြေပါစေ
ဘုရားဆန္ဒပြေပါစေ
ဓမ္မနရံဝိတဝနာဝိတာတပိတမှုဟတအဇရာမရာတိတိဘာဝံနိဗ္ဗာနံယန္တုတာရောဓမ္မဝေရောဘဒောတဘောစိတောကိယကြေတရားစေကိုဒီဝိဘောန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတာဝိပုစ္ဆာညိနောက်ကိလေသာအစယတ္တဝုဒမြာတို့သည်တဘဝတပိယံလည်းပင်ဒီပတိတကဲ့သို့ကင်းစင်ပင်ပြောင်းပင်မရအောင်ပဲပြောင်းအပ်ကုန်သည်ဟောတုစင်စစ်မသိဖြစ်ကြပါစေကုန်တည်းအာသနာမရံဥခြင်းလည်းကွာနာခြင်းလည်းကင်းတည်ခြင်းလည်းရှင်းထသောတိတိဘာဝကိလေသာဟုဒုက္ခတိန်ကင်းရာအစဖြစ်ပေထသောနိဗ္ဗာန်နိယဟုကောအိမြူတော်သို့သာရောတရားချင်းခင်စိတ်ကောင်းဝိညာဉ်တော်စဉ်များတို့သည်ယန္တုပါရမီအစဉ်စဉ်မြင့်လည်မြင့်၍မလင့်ပုံသေးဆံ့ရောက်တော်မူကြပါစေကုန်သတည်း